Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်းကနေ2022ခုနှစ် February 25ရက်ကျသောရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line meter 1925 30နဲ့ line length meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာကျွန်တော်ရန်နိုင်မှာအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီနေ့ရန်ကုန်မန္တလေးနဲ့နိုင်ငံတဝန်းကမြို့တွေမှာလှုပ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းတနက်ခါလှုပ်ရှားမှုကိုလှုပ်ခဲ့ပါတယ
်အသက်ဆုံးသွားတဲ့လူတွေကတနက်နဲ့ပဲတေခဲ့ရတဲ့လူတွေကြီးပဲဆိုတော့ပေါ့နော်စိတ်ထဲမှာကခါးသီးတယ်ပေါ့နော်ကိုယ့်ရဲ့အိဋ္ဌိတွေမှာတနက်ဆိုတဲ့အရာသာကြီးကိုအရန်ခါးသီးတယ်ဆိုတဲ့အိဋ္ဌိပဲနဲ့ဒီနေ့မှာပါဝင်ဖြစ်တယ်ပေါ့နော
်ရန်ကုန်မြို့ကဒီနေ့လှုပ်ရှားမှုမှာပါဝင်တဲ့လင်းလင်းပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင် CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတို့ကြားဆွေးနွေးပြောဆိုမှုအပါအဝင်မင်္ဂလာတောင်ညွန့်မြို့နယ်ရန်ကုန်ဘူရာကြီးနားမှာဒီနေ့မနက်ပိုင်းကတက်မတော်ထောက်ခံသူတွေနဲ့ရက်ွက်နေပြည်သူတွေကြားရုံးရင်းဆန်ခတ်ဖြစ်ခဲ့တဲ့အခြေအနေတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင့်နေမတိုင်ခင်မှာတော့အခုတော့ဒီအရင်ဆုံးဒီတာမွေမှာဒီနေ့ညနေပိုင်းကဖြစ်ခဲ့တဲ့အခြေအနေကိုပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ညဦးပိုင်းကရန်ကုန်တိုင်းဒေသကြီးတာမွေမြို့နယ်မူကုန်းရက်ွက်မှာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခန့်ထားတဲ့ရက်ွက်အုပ်ချုပ်ရေးမှုကိုရက်ွက်နေလူလူကဝိုင်းပြီးကန့်ကွက်နေခြင်းရဲအင်အားအလုံးအရင်းနဲ့ရောက်လာခဲ့ပါတယ်ရက်ွက်နေလူလူကကန့်ကွက်ကြွေးကြော်တန်တီအော်ဟစ်နေကြတဲ့အချိန်မှာရဲတွေကလူအုပ်ထဲအတင်းဝင်ပြီးတော့ရိုက်နှက်တာတွေတနက်နေ့ပစ်ခတ်တာကိုအခင်းဖြစ်ခဲ့တဲ့နေရာကနေ Facebook မှာတိုက်ရိုက်ထုတ်လွှင့်တဲ့ဗီဒီယိုမှာတွေ့ရပါတယ်။တနက်ပစ်ခတ်တန်း10ချက်ထက်မနည်းကို VOA ကလက်ခံရရှိတဲ့ဗီဒီယိုထဲမှာလည်းကြားခဲ့ရပါတယ်။နောက်ထပ်ရဲအင်အားအလုံးရင်းညင်စစ်ကားတွေနဲ့ထက်ရောက်လာတယ်လို့မျက်မြင်တွေ့သူတွေက VOA ကိုပြောပါတယ်။အဲ့ဒီချိန်မှာပဲရက်ခွက်နေလူလူကလည်းတံပုံးတွေတီးပြီးတော့ကန့်ကွက်ကြောင်းပြသခဲ့ကြပါတယ်။ည9နာရီကျော်ပတ်ဝန်းကျင်မှာတော့ရဲရင်ဟာအများပြားဟာမူကုန်းရက်ွက်တွင်းကလမ်းတွေတဲကိုဒိုင်းနေခိုင်ပြီးတော့ရမောင်တန်းဝင်ရောက်တာကိုထိုင်ရိုက်လွှင့်နေတဲ့ဗီဒီယိုမှာတွေ့ခဲ့ရပါတယ်။ရှေ့ဆုံးမှာတော့တနက်ကန်ရဲ3ဦးထက်မနည်းကိုလည်းတွေ့ရပါတယ်။ရက်ွက်နေလူလူတံပုံးတီးရင်ပြစ်မယ်လို့ရဲအကြီးကြီးကပြောတဲ့အကြောင်းအဲ့ဒီနေရာကနေတိုက်ရိုက်ထုတ်လွှင့်နေတဲ့သတင်းတော်တဦးကပြောတာလည်းကြားခဲ့ရပါတယ်။နောက်ပိုင်းမှာတော့ရဲတွေကလမ်းလေကောင်မှာရက်တန့်နေရာယူထားတာကိုတွေ့ခဲ့ရပါတယ်။ဖမ်းဆီးခံရတဲ့သူ15ယောက်ထပ်မနေရှိတယ်လို့ရက်ွက်သူတဦးက VOE ကိုပြောပါတယ
်။ဒါလောကတရားမျှတဖို့မရှိဘူးပေါ့နော်။ကျမတို့ဟိုလိုချင်တဲ့ဒီမိုကရေစီနဲ့ကျမတို့လိုချင်တဲ့ပြည်သူရဲဆိုတာဒါမျိုးမဟုတ်ဘူးပေါ့နော်။ပြည်သူရဲတွေကျမမေးချင်တဲ့မေးခွန်းတစ်ခုကသူတို့ဘာတွေကိုမျှော်လင့်ပြီးတော့ဒီပြည်သူလူထုဘက်မှာမရဲတည်နိုင်ကြရလဲဆိုတာလေးတစ်ခုပါ။
ဒီကနေ့ည၈နာရီမှာတော့ခါတိုင်းရက်တွေလိုပဲရက်ွက်လူလူကတံမုံးတွေတီးကြပြီးတော့ပို့ပြီးတော့ကျဲလောင်တယ်လို့လဲရက်ွက်နေသူတူက VOE ကိုပြောပါတယ်ခင်ဗျာ VOE ကနေသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ဒီကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာမြန်မာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးတွေတွေ့ဆုံမှုဟာအလွတ်သဘောတာဖြစ်တယ်လို့ထိုင်းနိုင်ငံကပြောကြားလိုက်ပါတယ်အာဆီယံနိုင်ငံသားဝင်ကြီးတွေမကြခင်အလွတ်သဘောဆွေးနွေးဖို့ကိစ္စကိုသာအဓိကပြောခဲ့ကြတယ်လို့ထိုင်းနိုင်ငံသားဝင်ကြီးဌာနပြောခွင့်ရတီနီဆန်ဂရက်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ
် The discussion among the foreign ministers of Thailand, Indonesia and Myanmar in Bangkok yesterday was brief and informal in nature.
ထိုင်းအင်ဒိုနီးရှားနဲ့မြန်မာနိုင်ငံသားဝင်ကြီးတွေဘန်ကောက်မြို့မှာမနေ့ရက်ကတွေ့ဆုံမှုဟာခဏလေးသာဖြစ်ပြီးအလွတ်သဘောတွေ့ဆုံတာဖြစ်ပါတယ်ဒေတာရင်းရင်ဆိုင်နေရတဲ့ကိစ္စစုံကိုဆွေးနွေးဖို့အာဆီယံဝင်ကြီးတွေမကြခင်အနာဂတ်မှာအလွတ်သဘောတွေးဆနိုင်ရေးကိစ္စကိုသာအဓိကပြောခဲ့ကြတာဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရပြောခဲ့တာပါမြန်မာပြည်သူတွေရဲ့အကျိုးအတွက်မြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းနိုင်ဖို့လိုလားကြောင်းနဲ့ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးအတွက်အခိုင်အမာဆက်လက်အားပေးနေတယ်လို့လည်းပြောခွင့်ရဆန်ဂရက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့ကိစ္စအာဆီယံအဖွဲ့အစည်းဆွေးနွေးအဖြစ်ရှာပေးနိုင်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကကြိုးစားနေချိန်မှာမြန်မာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးတို့ဘန်ကောက်မှာပုံထုံးနေတော့ကတွေ့ဆုံခဲ့ကြတာပါ ပြည်သူတွေရဲ့အကျိုးစီးပွားနဲ့လုံခြုံရေးကပထမဦးစားပေးဖြစ်တယ်ဆိုတဲ့အင်ဒိုနီးရှားနိုင်ငံရဲ့ရည်တည်ချက်ကိုဥပဒေမောင်းလင်းကိုပြောကြားခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကမနေ့ကတွေ့ဆုံပွဲအပြီးဘန်ကောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။သတင်းစာရှင်းလင်းပွဲတစ်လျှောက်လုံးသူကဥပဒေမောင်းလင်းကိုမြန်မာနိုင်ငံသားရေးဝန်ကြီးလို့မတုံ့နှုံးခဲ့ပဲဥပဒေလိုသာနာမည်တက်ပြီးခေါ်ဝေါ်သုံးဆွဲခဲ့ပါတယ်။သူနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဘန်ကောက်မှာတွေ့ဆုံနေချိန်မှာဥပဒေမောင်းလင်းဘန်ကောက်မြို့ကိုရောက်လာတယ်ဆိုတာသိရတယ်လို့လည်းသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပအဝင်သက်ဆိုင်တဲ့အဖွဲ့အလုံးနဲ့အဆက်အသွယ်လုပ်ဖို့ရည်ရွယ်ထားတယ်လို့သတင်းစာရှင်းလင်းပွဲအတွင်းမှာအင်ဒိုနီးရှားနိုင်ငံသားဝန်ကြီးကပြောကြားခဲ့ပါတယ်
။ Termasuk dengan pihak militer dan pihak JRPH Committee of Representing Pidaungsu Hutau atau dalam bahasa
မြန်မာနိုင်ငံကစစ်တပ်နဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပါအဝင်သက်ဆိုင်သူအားလုံးနဲ့အဆက်အသွယ်လုပ်ဖို့အင်ဒိုနီးရှားနိုင်ငံကရည်ရွယ်ထားပါတယ်လို့ပြောကြားသွားတာဖြစ်ပါတယ် CRPH ကတော့ထိုင်းနဲ့အင်ဒိုနီးရှားတို့ရဲ့လုပ်ဆောင်ချက်တွေကိုများစွာစိတ်ပြတ်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရဲ့ပြောဆိုချက်အရ CRPH နဲ့ဆက်သွယ်လိုတဲ့ကိစ္စအတွက်လမ်းဖွင့်ထားတယ်လို့ CRPH နိုင်ငံတကာဆက်ဆံရေးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ကျမတော်ကကွယ်ရေးဦးစီးချုပ်ဦးဆောင်ပြီးအာနာသိယူအုပ်ချုပ်နေတဲ့အပေါ်မကျေနပ်တဲ့ကန့်ကွက်ဆန္ဒပြမှုတွေဒီကနေ့လဲမြန်မာနိုင်ငံအနှံ့ကမြို့တွေမှာဆက်လုပ်နေကြပါတယ်မြန်မာနိုင်ငံငြိမ်းချမ်းစေဖို့ရည်ရွယ်ချက်နဲ့ဒီနေ့မြမရိုးရတနခါလိန်လှုပ်ရှားမှုလုပ်ကြဖို့ဆော်အော်ထားတဲ့အတိုင်းရန်ကုန်မန္တလေးမုံရွာတဝယ်စတဲ့မြို့တွေမှာဆန္ဒပြသူတွေကတနခါတွေလိမ့်ချပြီးတော့ဆန္ဒပြခဲ့ကြပါတယ်အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်ကြတဲ့ဆရာဝန်တွေစီးဝင်တန်းတွေကလည်းဝိယုံဖြူတွေဝစ်ဆင်ပြီးရန်ကုန်မြို့မှာချီတက်ဆန္ဒပြခဲ့ကြပါတယ်ဂျမားရေးဝန်တန်းတွေအလုတ်ခွင်ပြန်ဝင်ကြဖို့အတွက်အာဏာပိုင်တွေဘက်ကဖိအားပေးမှုတွေရှိနေပေမဲ့လည်းအာဏာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာအများအပြားဆက်လက်ပါဝင်နေကြပါတယ
်
CDM လှုပ်ရှားမှုမှာပါဝင်တဲ့ကျမရဲ့ဝန်ထမ်းတယောက်ပြောသွားတာပါရန်ကုန်တက္ကသိုလ်ပင်မကျောင်းဝင်းထဲမှာလူစုပြီးချီတက်ဆန္ဒပြကြတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကကျောင်းသားတွေကိုလည်းလုံခြုံရေးတွေကတားဆီးပိတ်ပင်ဖို့ကြိုးစားခဲ့ပါတယ်ဒါပေမဲ့ကျောင်းသားတွေကရှောင်လွှဲပြီးကျောင်းဝန်အပြင်ထွက်ကာတခြားဆန္ဒပြသူတွေနဲ့ပူးပေါင်းနိုင်ခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းယူအုပ်ချုပ်နေတဲ့စစ်တပ်အပေါ်ထောက်ခံသူတွေကလည်းဒီနေ့ရန်ကုန်မြို့မှာချီတက်ဆန္ဒပြကြပါတယ်တမရော်ကိုထောက်ခံပါတယ်စေုပ်ချုပ်ရေးကောင်စီကိုထောက်ခံပါတယ်ဆိုတဲ့စာတန်းတွေကန်ဆောင်ဆန္ဒပြကြပါတယ်သူတို့ကိုကန့်ကွက်သူတွေကတော့ဘေးကနေတံမုံတွေတီးလက်တွေကိုကြက်ချေကပ်ပုံတွေလှုပ်ပြီးတော့ all hip ပြီးကန့်ကွက်ဆန္ဒပြကြပါတယ်စစ်တပ်ထောက်ခံသူတွေလမ်းပေါ်ထွက်လာတာနဲ့အတူရန်ကုန်မြို့ရဲကနေရာတချို့မှာစစ်တပ်လူလာတယ်လို့ဆိုတဲ့လူရန်ကတချို့ကဒုတ်တွေဓားတွေလေးကွာတွေနဲ့တိုက်ခိုက်လို့တချို့ဒဏ်ရာရခဲ့ကြပါတယ်ရန်ကုန်မြို့လေရှန်ဂရီလာဟိုတယ်နားမှာတချင်းဆိုဆန္ဒပြနေတဲ့အဖွဲ့တွေကသူတယောက်ကိုဘယ်ကမှမသိတဲ့လူတစုကဗိုလ်ချုပ်လမ်းမပေါ်မှာဝိုင်းပြီးတော့ဓာတ်ထိုးမှုဖြစ်ခဲ့ပါတယ်။မျက်မြင်တွေ့လိုက်သူတယောက်ကအဖြစ်အပျက်ကိုခုလိုပြောပြပါတယ်
။တန်တော့ဟိုဆန်လို့ပါဆန်လို့ပါတော်တော့အတက်ကြီးနေဒီနေ့နဲ့
ဆန္ဒပြသူတွေကိုဂဲရီလောက်လေးွားတွေနဲ့အမည်မသိသူတွေလိုက်ပြစ်နေတဲ့တပ်ပုံတွေဗီဒီယိုတွေကိုပြည်ရင်းသတင်းတောက်တွေရဲ့လူမှုကွန်ရက်တွေပေါ်မှာလည်းဖော်ပြနေကြပါတယ်။ဒီနေ့ညဥပိုင်းကလည်းရန်ကုန်တာမွေအောင်မင်္ဂလာရက်ကွက်မှာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခံထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုကိုရက်ကွက်နေလူလူကဝိုင်းပြီးတော့ကန့်ကွက်နေချိန်မှာပဲရဲအင်အားအလုံးအရင်းနဲ့ရောက်လာပြီးတော့ရက်ကွက်နေလူလူကဆန္ဒပြကျွေးကြော်ချိန်မှာရဲတွေကလူအုပ်ထဲကိုအကျဉ်းဝင်ရိုက်နှက်ခဲ့ပါတယ်။တနက်တွေနဲ့လည်းပြစ်ပောက်ခဲ့ပါတယ်။ဒီအခြေအနေတွေကိုတော့အခင်းဖြစ်တဲ့နေရာကနေတိုက်ရိုက်လွှင့်နေတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။ Facebook နဲ့ Instagram လူမှုကွန်ရက်တွေပေါ်ကမြန်မာစစ်တပ်ရဲ့စာမျက်နှာတွေကို Facebook ကုမ္ပဏီကပိတ်ပင်လိုက်ပါတယ်။ဒါအပြင်စစ်တပ်ထိန်းချုပ်တဲ့သတင်းမီဒီယာလုပ်ငန်းတွေအားလုံးနဲ့စစ်တပ်နဲ့ဆက်နွယ်သမျှစီးပွားရေးလုပ်ငန်းတွေရဲ့ကြော်ညာအားလုံးကို Facebook နဲ့ Instagram တို့ပေါ်ကိုတင်လို့မရအောင်လို့တားမြစ်ပိတ်ပင်လိုက်တယ်လို့February 24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် Facebook အနေနဲ့မြန်မာနိုင်ငံကအခြေအနေကိုအရေးပေါ်အခြေအနေဖြစ်ဆက်လက်ကြံ့တွယ်နေပြီးတော့ Facebook သုံးဆွဲနေသူတွေနဲ့မြန်မာပြည်သူတွေရဲ့လုံခြုံရေးအတွက်ပို့ပြီးကြည်ကြည်ပြန့်ပြန့်အာရုံစိုက်လုပ်နေတယ်လို့အဲ့ဒီကြေညာချက်ထဲမှာပြောထားပါတယ်စစ်တပ်ကအာဏာသိမ်းတဲ့ February 1ရက်နေ့ကစလို့သ တည်ကြည်စေတဲ့အထိအကြမ်းဖက်လုပ်ရက်တွေလုပ်ခဲ့တာကြောင့်အခုလိုမျိုးတားမြစ်ပိတ်ပင်မှုတွေလုပ်ဖို့လိုအပ်တယ်လို့ Facebook ရဲ့ blog post မှာလည်းရေးသားထားပါတယ်။တက်မတော်ကို Facebook နဲ့ Instagram ဆက်သုံးခွင့်ပေးထားရင်အန္တရာယ်တိတ်ကြီးတယ်လို့ယုံကြည်ကြောင်းရေးသားဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ဆန္ဒပြသူ၂ယောက်မန္တလေးမြို့မှာ February 20ရက်နေ့တုန်းကတည်ဆုံခဲ့ပြီးနောက်မှာလည်းတမရော်သတင်းမှန်ပြန်ကြားရေးစာမျက်နှာကို Facebook ကအပြီးဖြတ်သိမ်းဖယ်ရှားခဲ့ပါတယ်။အကြမ်းဖက်မှုဖြစ်အောင်ထိခိုက်နစ်နာအောင်မလုံဆော်ရဆိုတဲ့စည်းကမ်းကိုအကြိမ်ကြိမ်ချိုးဖောက်တဲ့အတွက်ဖယ်ရှားလိုက်တာဖြစ်တယ်လို့ Facebook ကုမ္ပဏီပြောခွင့်ရကပြောကြားခဲ့ပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့စနေတင်းငွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ချက်တာပရီနဲ့ညပိုင်း VOE American အတန်းရဲ့ထစ်တန်းရောက်သတင်းတွေကိုဆက်ပြောပြနေပါတယ် Green Card လို့ခေါ်တဲ့ပြည်ပကနေအမေရိကန်မှာအမြဲတမ်းနေထိုင်အလုပ်လုပ်ကိုင်ခွင့်ရှောက်ထားသူတွေကိုပြည်ဝင်ခွင့်ပိတ်ပင်ထားတဲ့အမေအရင်သမ္မတဟောင်းကချမှတ်ခဲ့တာကိုလက်ရှိသမ္မတဂျိုးဘိုင်ဒန်ကပယ်ဖျက်လိုက်ပါပြီ။သမ္မတဟောင်းဒေါ်နယ်ထရမ့်ကအခုလိုပိတ်ပင်ခဲ့တဲ့အမေကိုမနစ်ကထုတ်ပြန်ခဲ့ပြီးကိုဗစ်ကပ္ပကရောဂါကာလအလုံးလမဲ့များလာချိန်မှာအမေရိကန်လူသားတွေကိုကာကွယ်ပေးဖို့လိုအပ်ချက်ကြောင့်လို့ဆိုခဲ့ပါတယ်။အဲ့ဒီလိုပိတ်ပင်ထားတာကိုသမ္မတဘိုင်ဒန်ကမနစ်ကပယ်ဖျက်ခဲ့ပြီးဒီအရင်မိတ်ကြောင်အမေရိကန်နိုင်ငံမှာမိသားစုတွေပြန်ဆုံတွေ့နိုင်ဖို့အဟန့်တားဖြစ်စေကအမေရိကန်စီးပွားရေးကိုလည်းထိခိုက်စေတယ်လို့ဆိုပါတယ်။ဒီမိုကရက်ပါတီကလည်းရွေးခန့်ရတဲ့သမ္မတဘိုင်ဒန်အနေနဲ့သမ္မတဟောင်းထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းမာခဲ့တဲ့မူဝါဒများစွာကိုပြန်ဖြေလျှော့ပေးဖို့ကတိပြုထားပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စတွေပေါ်ပြည်ပြင်းပြောင်းလဲပြီးဆွေးနွေးစည်းရုံးနေသူတွေကလည်းရှေ့လမတ်လ31ရက်မှာတက်တန်းကုန်မဲ့ဒီအမြဲတမ်းနေထိုင်ခွင့်ဗီဇာပိတ်ပင်ခဲ့တာကိုပြန်ရုပ်ပေးဖို့မကြာခင်သတင်းပတ်တွေအတွင်းမှာပဲဖိအားပေးလာခဲ့ပါတယ်။ဒါပေမဲ့နိုင်ငံခြားကယာယီလှုပ်သားအများစုကိုပိတ်ပင်ထားတဲ့နောက်အမိတ်တစ်ခုကိုတော့သမ္မတဘိုင်ဒန်အနေနဲ့ပြန်မဖြေပေးသေးပါဘူးခင်ဗျာ။အမေရိကန်ချက်လွတ်တော်အနေနဲ့လည်းသမ္မတသစ်ဂျိုးဘိုင်ဒန်အဆိုပြုခဲ့တဲ့နောက်ထပ်အရာရှိကြီး၃ရက်ကြားနာပွဲကိုဒီနေ့လုပ်ဖို့ရှိနေပါတယ်။ဒီကြားနာမှုထဲမှာအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ယာထူးပြည်သူ့ကျန်းမာရေးအဆင့်မြင့်ဆုံးယာထူးနဲ့ကျန်းမာရေးလက်ထောက်ဝန်ကြီးအဆင့်တွေထည့်သွင်းထားပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖြစ်အဆိုပြုခံလိုက်ရသူကက်သရင်းတိုင်အနေနဲ့လွတ်တော်ဗန္ဒာယီကော်မတီရှေးမောက်ကြားနာပွဲမှာနိုင်ငံတကာမဟာမိတ်တွေပြန်ထူထောင်ရေးနဲ့ဘုံစင်ခေါ်ချက်တွေဖြစ်တဲ့ရာသီဥတုပြောင်းလဲမှုနောက်ကိုဗစ် -19 ကပ္ပကယ်ရောဂါနဲ့ဒီရောဂါရဲ့စီးပွားရေးပေါ်သက်ရောက်မှုတွေဖြစ်ရှင်းရေးနိုင်ငံတကာအဖွဲ့တွေနဲ့ပြန်ပူးပေါင်းဆောင်ရွက်မှုတွေကိုဦးစားပေးမယ်အကြောင်းပြောဖို့ပြင်ထားပါတယ်။ဒီကြားနာပွဲမတိုင်ခင်ထုတ်ပြန်ခဲ့တဲ့ကြားနာချက်စာတမ်းထဲမှာလည်းအဆိုပြုခံထားရတဲ့အတိုင်းကအမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူချက်ကိုအားဖြည့်ပေးဖို့အလေးထားလုပ်သွားမယ်။အရင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကရခဲ့တဲ့ဒီသဘောတူချက်ဟာကုန်သွယ်ရေးပြုပြင်ပြောင်းလဲရေးလုပ်ဖို့အရေးပါတဲ့ခြေလှမ်းတစ်ခုဖြစ်တယ်လို့ရှင်းပြထားပါတယ်။ဒါအပြင်တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာလက်တွေ့အရေးယူဆောင်ရွက်ရေးလုပ်ငန်းအကြီးအကဲဖြစ်နှစ်ပေါင်းများစွာဆောင်ရွက်ခဲ့သူတိုင်ကပဲတရုတ်နိုင်ငံဘက်ကတာဝန်ယူတာဝန်ခံမှုရှိဖို့ကိုလည်းဆက်လုပ်သွားဖို့လိုကြောင်းမိမောင်းထုတ်ဖော်ပြထားပါတယ်။ဒါအပြင်ကျမ်းမာရေးပညာရေးအလုံသမားနဲ့ပင်စင်ကော်မတီဂျာနာဝဲမှာလည်းကျမ်းမာရေးရာရှိချုပ်ဖြစ်ပြန်လည်ဖို့အဆိုပြုခံထားရသူအရင်သမ္မတဘရက်အိုဘားမားလက်ထက်ကအရာရှိချုပ်ဒေါက်တာဗီဘက်မာသီကသူ့ရဲ့ပထမဦးစားပေးကလူပေါင်း5သိန်းကျော်သေဆေးခဲ့တဲ့ကိုဗစ်ကပ္ပကရောဂါအဆုံးသတ်ရေးပါလို့ကြိုထုတ်ပြန်ထားပါတယ်ခင်ဗျတူကီယိုမှာလုပ်မဲ့ကမ္ဘာအိုလံပစ်ပွဲတော်ကိုအရင်ရွှေ့ဆိုင်းခဲ့ရာကနေအခုပြန်ကျင်းပရေးအိုလံပစ်မီးရှို့တိုင်းတည်ဆောင်ပွဲလုပ်တော်မှာမို့ပွဲထွက်ကြည့်မယ်သူတွေလိုက်နိုင်ရမယ်ကိုဗစ်ကာကွယ်စည်းကမ်းတွေကိုထုတ်ပြန်လိုက်ပါပြီဒီမီးရှုတိုင်းတည်ဆောင်ပွဲကိုရှေ့လမတ်လ25မှာဂျပန်နိုင်ငံအနောက်မြောက်ပိုင်းဖူကူရှိမားဒေသကနေစထွက်ဖို့ပြင်ထားပါတယ်ဒီဒေသက2011ခုနှစ်မတ်လတုန်းကငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းတန်းကြောင့်နျူကလ িয়ার ကပေးကျရောက်ခဲ့တဲ့နေရာပါဒီတိုကျိုအိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌဆီကိုဟာရှီမိုတိုကဒီပွဲစမှာကိုအခုလိုဒီနေ့ကြေညာလိုက်ပါတယ
်3月25日いよいよオリンピック
オリンピックမီးရှူတိုင်းတည်ဆောင်ပွဲကိုမတ်လ25ရက်နေ့မှာနောက်ဆုံးစလုပ်တော့မှာပါအခုနေရာဒီလုံးမဲ့2020တိုကျိုအားကစားပွဲအတွက်ကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါကာကွယ်ရေးစည်းကမ်းတွေတက်နိုင်သမျှအားလုံးလိုက်နာဖို့ ਨੇ နိုင်ငံတခြားဒေသပေါင်း48ခုကိုဖျက်ပြီးတည်ဆောင်မဲ့ဒီမိရှုတိုင်ပွဲအတွင်းမှာလည်းအန်ဒီရဲ့ကင်းရေးပထမဦးစားပေးလှုပ်သွားဖို့အရေးကြီးနေပါတယ်လို့ပြောသွားတာပါဒီတိုကျိုအိုလံပစ်ကျင်းပရေးကော်မတီဒုညွှန်ကြားမှုချုပ်ယူကီဟီကိုနန်နိုမူရာကလည်းဒီမိရှုတိုင်တည်ဆောင်ပွဲထွက်ကြည့်သူတွေအနေနဲ့မက်ခ်ပဇန်းနဲ့နှကောင်းစည်းတက်ဖို့လိုပြီးအပူရှက်တာမဖြစ်ရအောင်ရေကလွဲလို့ဘာမှပေးစားတော့မှာမဟုတ်ဘူးလို့ကြေညာထားပါတယ်ခင်ဗျာဩစတြေးလျနိုင်ငံမှာဒီဂျစ်တယ်လူမှုမီဒီယာကုမ္ပဏီတွေအနေနဲ့ပြည်တွင်းသတင်းတွေတင်တာအတွက်သတင်းဌာနတွေကိုငွေပေးချေဖို့ကမ္ဘာမှာပထမဆုံးဖြစ်လှုပ်ဆောင်နေပါတယ် Facebook နဲ့ Google တို့လိုလူမှုမီဒီယာကုမ္ပဏီကြီးတွေအနေနဲ့အခုလိုပေးချေရမယ့်ငွေပမာဏကိုသတင်းဌာနတွေနဲ့ညှိနှိုင်းရမှာသဘောတူချက်မရနိုင်ရင်အစိုးရကဂျာဝင်စစ်စစ်နိုင်ွင့်ပေးတဲ့ဥပဒေကိုဩစတြေးလျလွှတ်တော်ကဒီနေ့အတည်ပြုပေးလိုက်ပါတယ်အခုနောက်ဆုံးအတည်ပြုလိုက်တဲ့ဒီဥပဒေထဲမှာအစိုးရနဲ့ Facebook ကုမ္ပဏီကြားအင်ကာနိကညှိနှိုင်းသဘောတူကြတာတစ်စိတ်တစ်ပိုင်းဖြစ်တဲ့ပြင်ဆင်ချက်တစုံကိုထည့်သွင်းထားပါတယ်ဒီပြင်ဆင်ချက်ထဲမှာအစိုးရဘက်ကနေနောက်ဆုံးကြားဝင်တဲ့အစဉ်တစ်ယောက်မီလူမှုမီဒီယာကုမ္ပဏီတွေနဲ့သတင်းဌာနတွေကြားဓာတ်ရိုက်ညှိနှိုင်းကာလပိုရနိုင်ဖို့အချိန်နှစ်လပေးထားပါတယ်လက်ရှိမှာတော့ဒီဓာတ်ရိုက်ညှိနှိုင်းမှုတွေကရှေ့မတိုးနောက်မဆုတ်တဲ့အနေအထားကိုရောက်နေပြီး Facebook ဘက်ကလည်းဩစတြေးလျသတင်းတွေအားလုံးကိုပြီးခဲ့တဲ့ဘက်ကစပိတ်ပင်ထားခဲ့တာကြောင့်ဒီလူမှုမီဒီယာမှာဝင်ဖတ်ခွင့်နဲ့မျှဝေခွင့်တွေမရတော့ပါဘူး။ဒါအပြင် COVID-19 ကမ္ဘာကပ်ရောဂါတောမီနဲ့အခြားသဘာဝကပ်ဘေးဆိုင်ရာအခြေအနေတပြေးညီနောက်ဆုံးသတင်းတွေပါဝင်အစိုးရဌာနတွေနဲ့ရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေရဲ့ website အင်တာနက်သတင်းစာမျက်နှာတွေကိုလည်း Facebook ကပိတ်ပင်ချပါတယ်ခင်ဗျာ။ Direct from Washington The Voice
of America နောက်ဆုံးရသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပွားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရင်းဆုံးတော့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH နဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါတယ်။အာဆီယံအဖွဲ့အနေနဲ့ဗရင်းညစာတမ်းပါမူအတိုင်းရပ်တည်ပေးဖို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကိုပြောခဲ့တယ်လို့ CRPH ကော်မတီဝင်လွှတ်တော်ကိုယ်စားလှယ်တဦးက VOE ကိုပြောပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကသူမြန်မာပြည်လာမဲ့အပေါ်သဘောထားကို CRPH ကိုမေးမြန်းခဲ့ပြီးတဲ့နောက်ခီးစဉ်ကိုဖျက်သိမ်းခဲ့တာလို့လည်းပြောပါရယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးမှာဖြစ်ပါရယ်ခင်ဗျာ
မြန်မာအရေးကိုဝင်ပြီးဖြည့်ရှင်းပေးဖို့ကြိုးစားနေတဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာကနအူးစီစဉ်ထားရဲ့မြန်မာပြည်ခီးစဉ်မတိုင်ခင်ဖေဖော်ဝါရီ23ရက်မှာကုလသမဂ္ဂအထူးတန်တမန်ကတဆင့်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနအရာရှိချုပ်ကဆက်သွယ်ပြီးပြည်အောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ရဲ့သဘောထားကိုတောင်းခံခဲ့တာပါမြန်မာနိုင်ငံ၏အကြံအစည်မှာအင်ဒိုနီးရှားနိုင်ငံအနေနဲ့အာဆီယံဗရင်းညင်မှုတွေအတိုင်းရပ်တည်ပေးဖို့မျှော်လင့်ကြောင်း CRPH ဘက်ကတုံ့ပြန်လိုက်ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်ကိုဖျက်သိမ်းလိုက်တာဖြစ်ကြောင်း CRPH ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလွင်ကိုလက်က VOA ကိုပြောပါတယ
်သူတို့ဒီနိုင်ငံရေးရုံးအစီအစဉ်ရမယ်ဒီဖုန်းနဲ့ဆက်တာပါကျွန်တော်တို့ကပြောလိုက်တာကတော့ဒီအစိုးရကအင်ကွန်စတီတူရှင်နယ်လီကုပ်လုပ်တာဖြစ်တယ်။ဒါကြောင့်မို့လို့ဒီအာဆီယံချာတာနဲ့လည်းမျိုးပေါ့နော်။ဒါကြောင့်အာဆီယံချာတာအတိုင်းနဲ့ရက်ချီပေးဖို့ပဲအဓိကကျွန်တော်တို့ပြောခဲ့တာ။ဒီဒီမှာနိုင်ငံလာတဲ့ခီးစဉ်မှာပြတ်သွားတယ်ပေါ့နော်။ပြတ်သွားပြီးတော့ဟိုဆိုင်းတက်မှာတော့ဘာဖြစ်လဲအနေအထားမျိုးရှိတယ်။ကျွန်တော်တို့အနေနဲ့ကဟိုပြောရလို့ရှိရင်ဟိုအာဆီယံအနေနဲ့တော့ဒီတချီဒီအနာသိမ်းထားတဲ့စစ်ကောင်စီကိုကျွန်တော်တို့ကကျင်းထားလို့ရှိတယ်။ဒါကကျွန်တော်တို့ဆက်ဆက်မှာပြောတာပေါ့နော
်။အဲ့ဒီနောက်ဖေဖော်ဝါရီ24ရက်မှာအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့နိုင်ငံသားရဲ့ဝန်ကြီးဦးဝန်နာမောင်တွင်နဲ့ထိုင်းနိုင်ငံမှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအပေါ်မှာဝေဖန်မှုတွေရှိခဲ့ပြီးအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဘက်ကတော့ဒါဟာကြိုတင်စီစဉ်ထားတဲ့တွေ့ဆုံမှုမဟုတ်ကြောင်း CRPH ကိုအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။
အဲ့မှာတွေ့ဆုံပြီးရတော့တော့ဒါကျွန်တော်တို့ဘက်ကလည်းဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဘယ်လိုတွေ့ဆုံတာလဲဆိုတော့သူတို့ဘက်ကပြောတာကတော့သူတို့နိုင်ငံရေးကြီးအစိုးရထဲမှာတော့မပါပါဘူး။ရုပ်သာကအောက်ကူလောက်တဲ့အခါမှာအောက်မှာကစီမူစီမံရေးသားရှိတယ်မို့လို့အဲ့လိုသဘောတူရသဘောမျိုးပဲကျွန်တော်တို့ကရှောင်ပြန်သွားတာရှိပါတယ်။
အာဆီယံအနေနဲ့လက်ရှိမြန်မာနိုင်ငံရေးကိုကင်တွယ်ရမမှန်ရင်ဝေဖန်မှုတွေနဲ့ဆက်ပြီးရင်ဆိုင်ရနိုင်တယ်လို့လူ့အခွင့်အရေးကာဝယ်စောင့်ရှောက်သူများဖိုရမ်ဥက္ကဋ္ဌဦးအောင်စိုးက VOA ကိုပြောပါတယ
်အာဆီယံတို့အရှေ့ရပြီလားဖြစ်တယ်ဒီကိစ္စမှာသူတို့ကင်တွယ်မှုတွေမှားမယ်ဆိုရင်တော့အာဆီယံအတွက်လည်းမကောင်းဘူးလို့ကျွန်တော်မြန်မာနိုင်ငံရဲ့ဟိုရှေ့လာလာပေါ့အာဆီယံနဲ့မှာတော့မယ့်အခြေအနေတွေကလည်းကမ္ဘာရဲ့အမြင်တွေမှာလည်းမကောင်းနိုင်ပါဘူးဂျပန်တို့ EU တို့အမေရိကန်တို့
အာဆီယံနိုင်ငံတွေအနေနဲ့မြန်မာနိုင်ငံရေးကိုတုံ့တက်ဖြည့်ရှင်းပေးရမှာမှားယွင်းတဲ့ပုံစံရှိပြီးဒါဟာလူလူကလက်ခံမှာမဟုတ်တော့လို့လူလူရဲ့နိုင်ငံရေးရှေ့ချိန်မြင့်တက်လာရဲ့အပေါ်မှာအာဆီယံကသတိထားကင်တွယ်ရလိမ့်မယ်လို့ဦးအောင်စိုးကဆက်ပြောပါတယ်
။လူလူကလည်းဒီကိစ္စကြီးကသူတို့မဲပေးထားတဲ့အားကြီးကိုသက်သက်မဲ့ကိုရှက်ခွဲလိုက်တာလည်းဖြစ်တယ်လို့ခွင့်ရေးကျူဖောက်လိုက်တာလည်းဖြစ်တယ်ဆိုတော့လူငယ်ရဲ့အုံကြောင်းကလည်းကြီးလာတဲ့အချိန်ကျတော့အာဆီယံကလည်းသူတို့မလီတာလောက်ဒီကိစ္စမှာသူတို့ပပနဲ့လောက်ဝင်ရှိမှရအောင်လေငကိုလိုနည်းနည်းတွဲပြစ်ဒီလက်ပုံစံလေးညီလို့မရသလိုသူတို့ဝင်ပိုင်တော့မှလူမှုကျင့်ရက်လောက်တဲ့အတိုင်းစားစီဝင်ပါမှကျွန်တော်တို့လက်ရှိသွားပြီးတော့ဒီလူကလည်းလက်ခံနိုင်မှာ
နှစ်ငါးလုံးလူမှုလှုပ်ရှားမှုတွေကမြန်မာတိုင်းနိုင်ငံလုံးမှာဆန္ဒပြလူဦးရေတန်းတဲ့ချီရှိခဲ့ရပါအဲ့ဒီနောက်ပိုင်းရက်ဒီမှာလဲဆန္ဒပြရတဲ့သူတွေကအမေရိကန် EU ကုလသမဂ္ဂဂျပန်ရုရှားတရုတ်အင်ဒိုနီးရှားထိုင်စရဲ့နိုင်ငံတကာတန်ယုံတွေရှိမှဆက်ပြီးဆန္ဒပြကြပေမဲ့ရဲအင်အားအမြောက်များနဲ့တားဆီးပိတ်ဆို့တာတွေလုပ်ခဲ့ပါတယ
်။ဖြူရီသတင်းတော့ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့နိုင်ငံတော်ဝန်ကဒီကနေ့တနက်ခါလှုပ်ရှားမှုအကြောင်းကိုပြောပြခြင်းပါတယ်။နှွေဦးတော်လန်ရေးလို့အမိတက်ထားတဲ့ဒီဆန္ဒပြပွဲတွေမြန်မာနိုင်ငံတော်ဝန်မှာဆက်ဖြစ်နေပြီးတော့ဒီကနေ့မှာတော့ရန်ကုန်မန္တလေးမြို့ကြီးတွေအပါအဝင်တခြားမျိုးတွေမှာပါတနခါလှုပ်ရှားမှုဆိုတာကိုလှုပ်ခဲ့ကြပါတယ်။စစ်အာဏာရှင်ကိုကန့်ကွက်တဲ့စာသားတွေ CDM လှုပ်ဖို့တိုက်တွန်းတဲ့စာတွေကိုမျက်နှာပေါ်မှာတနခါနဲ့ရေးပြီးတော့စူဝေးဆန္ဒပြကြတာပါ။ဒီကြောင်းပြည်စုံကိုတော့ပြည်မြန်မာပိုင်းသတင်းတောက်မတ်အိမ်တန်တာထွန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံရဲ့ရိုးရာယဉ်ကျေးမှုအထိမ်းအမှတ်တစ်ခုဖြစ်တဲ့တနခါကိုမျက်နှာပေါ်မှာလိုင်းပြီးဆန္ဒပြကြတာမှာရည်ရွယ်ချက်အမျိုးမျိုးရှိကြပါမလဲ။နိုင်ငံတကာကသိစေချင်တဲ့ရည်ရွယ်ချက်ကတော့တူညီကြပါတယ်။ဆန္ဒပြပွဲတွေမှာတနက်ပစ်ဖောက်လူစုခွဲတာဆန္ဒပြသူတွေကိုတနက်နဲ့ပစ်တာမျိုးတွေလုပ်တဲ့အတွက်တည်ဆုံသူတွေရှိခဲ့တာကြောင့်ပြည်သူတွေကတနက်ကိုခါခါသီးသီးမုန်းတီးတယ်ဆိုတဲ့အဓိပ္ပာယ်မျိုးခံယူပြီးတော့ဒီနေ့တနက်ခါတိုက်ပွဲမှာပါဝင်ဆန္ဒပြတာဖြစ်တယ်လို့ LGBT အသိုင်းအဝန်းကလင်းနင်းကပြောပါတယ
်တနက်ခါဆိုတာကတော့ကဘာတိတဲ့အမှတ်သားတစ်ခုပေါ့နော်ဒါပေမဲ့ဒီနေ့ကမ်ပိန်းလုပ်ရတဲ့အကြောင်းအရာတနက်ခါဆိုတဲ့အဓိပ္ပာယ်ပေါ့နော်သူများတွေကတော့ဘလို့အဓိပ္ပာယ်သတ်မှတ်လိုက်တော့မသိဘူးအာကျွန်တော်အနေနဲ့ကတနက်ခါဆိုတဲ့ဟာကအခုအသက်ဆုံးသွားတဲ့လူတွေကတနက်နေ့ပဲအသက်တည်ခဲ့ရတဲ့လူတွေကြီးပဲဆိုတော့ပေါ့နော်စိတ်ထဲမှာကခါသီးတယ်ပေါ့နော်ဟိုကိုယ့်အတွက်ကကဘာတိအောင်တနကားမှန်ပေမဲ့ကိုယ့်ရဲ့အဓိပ္ပာယ်ထဲမှာတနက်ဆိုတဲ့အရာသားကြီးကိုအရန်ခါသီးတယ်ဆိုတဲ့အဓိပ္ပာယ်နဲ့ဒီနေ့မှာပါဝင်ဖြစ်တယ်ပေါ့နော်
ဒီနေ့တနခါကမ်ပိန်းမှာပါဝင်ကြတဲ့လူငယ်တွေကလည်းတနိုင်ငံလုံးအချမ်းစီချင်းတဲ့ဆန္ဒကိုထုတ်ဖော်ပြသတဲ့အနေနဲ့ဒီကမ်ပိန်းမှာပါဝင်ကြတာဖြစ်တယ်လို့ဆိုပါရစေ
။ကျွန်တော်တို့ဒီနေ့အဓိကတနခါနေနဲ့ဒီလိုမျိုးလုပ်တယ်ဆိုရယ်ကမ်ပိန်းကအဓိကတော့နိုင်ငံတကာရဲ့ attraction ပေါ့နော်။ကျွန်တော်တို့ကနိုင်ငံတကာလေးစိတ်ဝင်စားမှုရရှိမယ်။နောက်ပြီးလို့ရှိရင်တနခါဆိုတာအေးမြရတယ်ပေါ့။ဆိုတော့တနိုင်ငံလုံးအချမ်းစီချင်းတဲ့စေတနာမျိုးနဲ့ဒီနေ့ဒီကမ်ပိန်းမျိုးလုပ်ဖြစ်တာပါဗျာ
။ရန်ကုန်မြို့မြေကြီးကဂုံတရာအောက်မှာဆန္ဒလာပြတဲ့ကိုမင်းကြီးကတနခါလိမ့်နေဆိုတာမြန်မာတွေရဲ့ရိုးရာယဉ်ကျေးမှုတစ်ခုဖြစ်တယ်လို့ဒီရိုးရာယဉ်ကျေးမှုကိုဖော်ပြပြီးစစ်အာဏာရှင်ကိုဆန့်ကျင်ဆန္ဒပြတာကနိုင်ငံတကာရဲ့အာရုံစိုက်မှုရအောင်လုပ်တာဖြစ်တဲ့အတွက်လာပြီးပူးပေါင်းဆန္ဒပြတာဖြစ်တယ်လို့ပြောပါရယ
်တနခါကမ်ပိန်းကတော့အွန်လိုင်းမှာလည်းပြန့်နေတယ်ပေါ့နော်ဒီတနခါဒီနေ့ကတနခါလိမ့်ညမယ်ပေါ့နော်ဒီမြန်မာယူကတနခါကိုကျွန်တော်တို့ကဘာကနေသိအောင်ပေါ့နော်ကျွန်တော်တို့ရဲ့ဒီညဉ့်ညဆိုဆန္ဒပြမှုတွေမှာဒါကလောကထိရောက်တယ်ဆိုတော့ဟိုကဘာမြေဟိုကဘာနေတည်စီရဲပေါ့နော်အချက်လေးတစ်ခုအနေနဲ့ပါဝင်ဖြစ်တာပ
ါဆန္ဒပြပွဲတွေကိုတရုတ်ပြမှုမျိုးစုံနဲ့အချိန်အဟုန်မြင့်လုံနေကြသလိုနိုင်ငံတကာတန်ယုံတွေကိုလည်းမြန်မာပြည်သူတွေရဲ့သဘောထားကိုလေးစားဖို့နဲ့စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကိုထောက်ခံကူညီတာတွေမလုပ်ဖို့တောင်းဆိုဆန္ဒပြနေကြပါတယ်ရှင
်နိုင်ငံတော်ကဒီနေ့တနခါလို့ရှာမှုနဲ့ပတ်သက်ပြီးတော့ VOA သတင်းတောင်မိုင်းအင်တာနာထွန်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ဒီကနေ့မနက်ပိုင်းမင်္ဂလာတောင်ညွန့်မြို့နယ်မှာတမတော်ထောက်ခံသူတွေနဲ့ရက်ကွက်နေပြည်သူတွေရုံရင်ဆန်ခတ်ဖြစ်ခဲ့တဲ့အခြေအနေကိုပြောပြကြပါမယ်။ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွန့်မြို့နယ်ရန်ကုန်ဘူရာကြီးအနီးမှာတမတော်ကိုထောက်ခံဆန္ဒပြသူတွေနဲ့ရက်ကွက်နေပြည်သူတွေကြားဒီကနေ့မှာရုံရင်ဆန်ခတ်ဖြစ်ပွားခဲ့ပြီးတော့တမတော်ထောက်ခံဆန္ဒပြသူတွေကလေးကွာတွေခဲတွေနဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်လူ20ထက်မနည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကုမိုးစောကတင်ပြထားပါတယ်ခင်ဗျာ။
ရသားစိုးဟောင်ဖြုတ်ချပြီးတမရော်ကအာနာသိန်းတာကိုကန့်ကွက်တဲ့အနေနဲ့ဒီလ6ရက်နေ့ကစတင်ပြီးရန်ကုန်မြို့မှာပြည်သူတွေတင်းချီပြီးလမ်းမတွေပေါ်မှာနေစဉ်ရက်ဆက်ဆန္ဒပြနေတာပါဒီကနေ့မှာတော့တမရော်ကိုထောက်ခံသူရာနဲ့ချီပြီးရန်ကုန်ဘူတာကြီးရှိလာရောက်စုယုံချိန်မှာရက်ကွက်နေပြည်သူတွေနဲ့မနေ့10နာရီခွဲလောက်မှာရုံရင်းဆန်ခတ်ဖြစ်ခဲ့တယ်လို့မျက်မြင်တွေ့ရှိသူတဦးက VOA ကိုပြောပါတယ
်အဓိကကတော့တမရော်ထောက်ခံရေးအဖွဲ့တွေကဒီဘူတာကြီးရဲ့အနောက်ကရောက်ရည်တက်စီဆိုင်နဲ့ ယူမဘန်ရဲ့ဂျားတွေက63 64ကားကိန်းပါစီးရလို့ပဲစုစည်းတယ်ပေါ့အဲ့လိုကြောက်တဲ့ခါကျတော့ဒီကရက်ကွက်ကလူတွေကတာကိုသဘောမကျတဲ့ခါတံမုံကြီးရတယ်တံမုံကြီးရကျတော့ဘဘကလူတွေကဟိုလုံကြီးလံပြတဲ့အဆင့်ကြီးရောက်လာတယ်လူမဆိုင်ဘူးဆိုတဲ့ပုံစံမျိုးတွေလုပ်တယ်ရက်ကွက်ကလူတွေအလုံးစုစုပြီးတံမုံကြီးစုတည်ကြတော့ဘာဖြစ်လို့လဲဒီလိုပဲဒီလိုပဲဆိုတော့သူ့ဘကများလာတဲ့အချိန်မှာသူ့ဘကနေပြီးတော့၄ကွာတွေကဲတွေနဲ့ပြစ်ကြတယ်အလုံးပေါင်း15ရောက်တော့မှန်ကြတော့ခေါင်းကွဲတွေကကွဲတယ်တပူထီးတဲ့လူကထီးတယ်၊နှမောင်းထီးတဲ့လူကထီးတယ်၊ပေါင်ထီးတဲ့လူကထီးတယ်။နည်းနည်းပူများတဲ့လူကတော့9ယောက်လောက်ရှိတယ်ပေါ့။သူတို့ကပြင့်ပါလာတဲ့၄ခွားတွေနဲ့ဖြစ်တယ်။သူတို့လွယ်အိတ်တွေထဲမှာ၄ခွားတွေ၊ဓာတ်တွေ၊ဒုတ်တွေ၊ကားတွေပုံမှာအကုန်လုံးဆင်းနေပါ။
တမ်မရော်ကိုထောက်ခံဆန္ဒပြဖို့လာရောက်သူအရေးအတွက်ဟာထောင်ထဲချီရှိပြီးရက်ကွက်လူတို့ကယာနဲ့ချီရှိတဲ့အကြောင်းနဲ့ဆက်ပြောပါတဲ့
။ပထမကစားစီတဲ့အချိန်မှာ350ယောက်ရှိတယ်။နောက်60စီးရနဲ့ဘတ်ကားဟိုလိုင်းကားကြီးတွေပေါ့။ WBL လိုကားမျိုးတွေနဲ့နောက်တော့ဟုတ်စီကြတယ်။တိုက်ထွက်ကား10စီးတာကြတယ်။အလုံးမောလူကြီးကမရှိဘူးဆိုလူကြီးက3000နဲ့4000ကျားလောက်ပါလာချတာ။ဒီရက်ကွက်ကလူကလည်း900 600လောက်ရှိတဲ့ဘွဲ့အဲ့လိုတံပုံးကြီးနဲ့အဲ့လိုမျိုးတွေပေါ့ပြစ်သွားတာ
။ရက်ကွက်ထဲကလူတွေကတံပုံးတီးပြီးတစ်ဖက်က၄ခွားနဲ့ပြစ်တယ်ဆိုတာကိုနောက်ထပ်မျက်မြင်တွေ့ရှိသူတဦးကလည်းအခုလိုအတည်ပြုပြောဆိုပါတယ်။
တမန်တော်ကလည်းတို့ကားတွေနဲ့ကသချင်းတွေပဲဖွင့်နေအလံတွေပဲထောင်ထားတာပေါ့။အမှတိတ်ယူပြစ်တာရက်ကွက်ကလူတွေကတံပုံးတွေပဲထွက်တည်ကြ။အဲ့တော့သူတို့ဘက်ကနေပြီးတော့လောက်လေးခွားတွေပါတယ်။ဟောသူတို့အကျန်းဖက်လိုက်။လေးခွားတွေနဲ့ပြည့်နေတာ။ကြွက်သေးတဲ့လူတွေကလေခလေးနဲ့မိမတွေပဲရှိရဲ့ပေါ့။လူကြီးတွေလူငယ်တွေကတော့တိတ်မထွက်ဘူး။တံမုံးပြီးတာဆိုတော့လေသူတို့ကတော့ဟိုထိကြိုက်ပြီးတော့သူတို့ပြန်ပြေးဝင်ကြရ။လူငယ်ကဟောလောက်ရှိမယ်ပေါ့။လည်းတော့မရှိသူဟို900 800လောက်ရှိ။အဲဟိုအရှိဆုံးကတော့သူတို့အဲ့အလံတွေကြိုက်နေတာ။နောက်ဆုံးကတော့သူတို့လွယ်ရီထဲမှာအဲ့ဒီဟိုစကေးပါတွေပါတယ်။တန်တုပ်တွေပါတယ်။ဓာတ်တွေပါတယ်။မြင်နေရတယ်။
အကင်းဖြစ်ပေါ်ရနေရာမှာရတပ်ဖို့ဝင်တွေရှိပေမဲ့တစုံတရာအေးအေးယူဆောင်ရွက်တာမရှိကြောင်းလဲသူကဆက်ပြောပါတယ
်ရဲရှိတယ်အဒီနာတဲ့အနည်းဆုံးကဟိုမြောက်ဒီစီတိုင်းရှိတယ်လေအဒီနာလေးမှာတော့ရဲသားတွေခြားထားတယ်မြင်ရတယ်သူတို့နဲ့သူတို့ချင်းဟိုနီးနီးလေးပဲရဲတွေရှိတယ်သူကဘာမှမလုပ်ပါဘူ
းအကင်းဖြစ်ပေါ်ရတင်ဖြူမီးရထရက်ကွက်နေပြည်သူတူကတော့ဒီလိုအကျန်းဖက်တိုက်ခိုက်တာကြောင့်ထိခိုက်ဒဏ်ရာရသူ26ယောက်ရှိကြောင်းပြောပါတယ
်အဲ့ဘက်ကကောင်းညအရှိမဒီလင်မနဲ့တင်းနေတယ်အမျိုးသမီးတွေထုတ်တာထုတ်တဲ့ခါကျတော့အဲ့မှာခေါင်းတစ်ယောက်ကကွဲသွားတာတော်တော်နဲ့သွားနောက်တစ်ယောက်ကတော့အဲ့မှာအဲ့ဒီလူကြားရရပဲသူကနောက်ကနေတော့စလုံးနဲ့ပြစ်လိုက်တယ်ခေါင်းပေါက်သွားတယ်သူတွေရွှဲပဲပြန်လာတာပဲဒီခံကိုလီနောက်စလုံးကြီးနဲ့ပြစ်တာကြော်လေးပေါင်လေးဖင်းလေးတင်းမားတွေမှာအကုန်လုံးနဲတဲ့အပေါ်ကြီးတွေမဟုတ်ဘူးအခုလောလောဆယ်ချင်းပေါက်ထားတာ26ယောက်လေးပြေးလာတဲ့လူတွေကပေါက်ထားတယ်မဲတန်ပြတာတော့ဗိုက်ကြီးတဲ့တယောက်လေးဗိုက်ကြီးတဲ့ကပြီးတော့လေအဲ့ကလေးကစောင်းတော့လည်းဘာလို့ဒီမှာအန်တီလက်နဲ့တော့ဘာလဲကိုပို့ပေးလိုက်တာ
အကျန်းဖက်တိုက်ခိုက်သူတွေဟာတင်ပြူမီးရထရက်ကွက်ထဲကိုဝင်ရောက်လာတာကြောင့်ပထမ6ယောက်ကိုဖမ်းဆီးပြီးရဲလက်ကိုအခဲချောင်းနဲ့နောက်ပိုင်းမှာ51ယောက်ကိုဖမ်းဆီးစစ်ဆေးစဉ်ရဲတပ်ဖွဲ့ကလာရောက်တောင်းယူသွားတယ်လို့လည်းအဆိုပါမီးရထရက်ကွက်နေအမျိုးသမီးကပြောပါတယ်ရဲထံကိုလွှဲအပ်တာကိုမျက်မြင်တွေ့ခဲ့သူတဦးကတော့ရက်ကွက်နေပြည်သူတွေကနေကင်း12နာရီလောက်မှလွှဲပြောင်းပေးရလိုက်တာကိုတွေ့ရကြောင်းပြောပါတယ်
ကျွန်တော်တို့ရလာကိုကြလန်းနေမှာသူတို့ဖမ်းလာပြီးတော့မှဘက်ကွက်လူလူကနေပြီးတော့ဟိုစစ်ဆေးနေပါတော့စစ်ဆေးနေတော့ကျွန်တော်တို့ရောက်သွားပြီ10မိနစ်လောက်ကြာတဲ့အခါကျတော့သူတို့လက်ထိပ်ပါဆောက်နေတဲ့ရဲစက်ပွင့်ကိုပြန်ပြီးတော့ပို့တာပေါ့လေတော်ကြနောက်30လောက်တော့ပြောရတော့ဒါပေမဲ့ပထမတော့ကရောက်နေတဲ့ကျန်ပြန်လွတ်လိုက်ပြီလေရောက်နေတဲ့ကျန်လည်းဆိုတော့အခု10ယောက်လောက်ရှိပါတော့အဲ့10ယောက်ကိုလက်ထိပ်ပါဆောက်နေတဲ့ရဲစီကိုပြန်ရလိုက်တာပေါ့နော်
မင်္ဂလာတောင်ညွန့်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျရဲရရှိတဦးကစီစစ်နေကြောင်းပြောပါတယ်
။ဟုတ်ကျွန်တော်စီစစ်နေတယ်ဝင်ပြပါတယ်ခင်ဗျာ။ကျွန်တော်အတက်ပြောလို့မရသေးပါဘူးခင်ဗျာ။ထောက်ခံတဲ့သူပါလေ။မင်းတို့ကလူတွေကပါလာတယ်ကျွန်တော်ဒီမှာဆက်တဲ့ခါကျတော့လေ။ညမေးမှာတတိကန်းကမောင်းရတဲ့လူတွေပါလာတယ်ကြာ။ပြောပြီးတော့သူတတိကန်းကဆိုဥပဒေကားနဲ့လာတဲ့လူတွေတာပြီးဖမ်းလာတယ်ရှိတယ်။စီစဉ်သားတွေလည်းရှိတယ်မင်းသားတော်တော်လည်းလူတွေရှိတယ်။အဲ့တော့ကျွန်တော်တို့ကဒီအတိအကျပြောလို့မရပါဘူးခင်ဗျာ။ကျွန်တော်သိနေပါလေခင်ဗျာဟုတ်ကဲ့ပါခင်ဗျာ
တမ်ဘရထောက်ခံဆန္ဒပြသူတွေဟာစူးလီဖျားဘက်အတော်ရှန်ဂရီလာဟိုတယ်အနီးမှာလူတယောက်ကိုဓာတ်နဲ့ထိုးပြီးဝန်းဝန်းရိုက်နှက်ခဲ့တာရှိခဲ့ပြီးဒီအဖြစ်ပြက်ကိုရိုက်ကူးထားတဲ့ဗီဒီယိုဖိုင်ဟာလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်ခါတိုင်းရက်တွေမှာတော့ပုံမှန်ပိတ်လေးရှိတဲ့စူးလီလမ်းမပေါ်ကအတားဆီးတွေကိုတမ်ဘရထောက်ခံသူတွေရောက်လာတဲ့အချိန်မှာရဲတပ်ဖွဲ့ကဖွင့်လှစ်ပေးခဲ့ကြောင်းနဲ့စူးလီဖျားဝင်းချင်ကပြည်သူတွေကတံပုံးတီးချိန်မှာရဲတပ်ဖွဲ့ကအကာအကွယ်ပေးတာတွေရှိကြောင်းလဲမျက်မြင်တွေ့သူတွေက VOA ကိုပြောပါတယ်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ကနေကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုည7နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ပထမဆုံးတော့မြမရေး30ချက်ကိုနားဆင်ရမှာပါ Mytel Telecom ဟာပိုကျုပ်လူဒန်းစားအတွက်ဝင်ငွေပူရှာပေးနေပြီးတော့စစ်စင်ရေးကိုအထောက်ကူပြုနေတဲ့ဆက်သွယ်ရေးစနစ်ဖြစ်ကြောင်းဦးအောင်ခင်ကသုံးသပ်ပြီးတော့ကိုညံဝင်းအောင်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အခုတော့ဦးအောင်ခင်ရဲ့မြမရေး30ချက်ကိုနားဆင်ရမှာဖြစ်ပါတယ် Mytel Telecom ဟာပိုကျုပ်လူဒန်းစားအတွက်ငွေပိုရှာပေးပြီးစစ်စင်ရေးကိုအကူအညီပေးနေတဲ့ဆက်သွယ်ရေးစနစ်ဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
စစ်တပ်စီးပွားရေးနဲ့ဆက်နွယ်နေတဲ့ကုန်ပစ္စည်းနဲ့လုပ်ငန်းကိုတပိတ်မောက်ဖို့စော်ဩတဲ့လှုပ်ရှားမှုမှာ Mytel Telecom စတင်ရေးဟာချင်းရှားပါတယ်ဖေဖော်ဝါရီလ9ရက်နေ့တိမိုက်တယ်ကော်ပိုတီကနှုတ်ထွက်လိုက်တဲ့အင်ဂျင်နီယာတရားခန့်ရှိကြောင်းအေယာဝတီသတင်းမှာဖော်ပြပါတယ်။မိုက်တယ်နဲ့ပတ်သက်တဲ့စာရင်း23ခုကိုလွန်ခဲ့တဲ့နှစ်စမ်းပိုင်းက Facebook ကဖေရှားခဲ့ပါတယ်။ EU ဥရောပအဖွဲ့ကလည်းမိုက်တယ်ကိုဒဏ်ခတ်အရေးယူဖို့2018ကစဉ်းစားခဲ့မှုပါတယ်။ဗီယက်နမ်အစိုးရပိုင် Viettel Telecom ကိုမှီပြီးမိုက်တယ် Telecom ပေါ်ပေါက်လာပုံကို Justice for Myanmar က162မျက်နှာအစီရင်ခံစာမနစ်ကထုတ်ဝေထားပါတယ် Viettel စစ်တပ်ပိုင်မြန်မာစီးပွားရေး Corporation MEC နဲ့မြန်မာ Telecom ဥပိုင် Limited ဟာ Mytel ဆက်သွယ်ရေးလုပ်ငန်းရဲ့ပိုင်ရှင်တွေဖြစ်ပါတယ်2018ဇွန်လမှာစတဲ့ Mytel ဟာနှစ်နှစ်အတွင်းသုံးဆွဲသူ10သန်းရှိလာပါတယ် Telinor က23သန်း Ooredoo က10သန်း MPD က24သန်းဆိုတော့စုစုပါမိုဘိုင်းဖုန်းသုံးဆွဲသူ65တန်းရှိနေပါတယ်။မြမလူဦးရေတဲ့ပုံများနေပါတယ်
။စစ်တပ်ပိုင် MEC မြမစီးပွားရေးကော်ပိုရေးရှင်းဟာပွင့်လင်းမြေသားမှုကင်းမဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လ22ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ MEC ဟာစစ်တပ်ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။အစိုးရစီကရတဲ့အသုံးစရိတ်ပေါ်မှာမှီခိုတဲ့အဖွဲ့အစည်းကပိုင်တဲ့လုပ်ငန်းဟာနိုင်ငံပိုင်ဖြစ်တဲ့ပေမဲ့စစ်တပ်ကပုဂ္ဂလိကပိုင်ဖြစ်သတ်မှတ်ထားတာပါ။နာဖအစိုးရလက်ထက်မှာတယ်လီကွန်လုပ်ငန်းကိုလေဝကြီးအုပ်အမြတ်ထုတ်လို့ SIM card တစ်ခုကိုဒေါ်လာ9000အထိဈေးရှိခဲ့ပါတယ်။ဒါကြောင့်တယ်လီကွန်ဈေးကွက်ကိုကြီးစိုးဖို့စစ်တပ်ကရည်ရွယ်တာပါ။ Mytel ရဲ့49ရာခိုင်နှုန်းကိုဗီယက်နမ်ဘီယက်တားကပိုင်ဆိုင်ပြီး51ရာခိုင်နှုန်းကိုတယ်လီကွန်ဥပိုင်ကုမ္ပဏီနဲ့စစ်တပ်ရဲ့ Starhyke ကုမ္ပဏီကပိုင်ဆိုင်ပါတယ်။
Starhyke ကုမ္ပဏီရဲ့အစုရှယ်ယာတွေကိုစစ်ကောင်းဆောင်တွေတဦးချင်းပိုင်ဆိုင်ကြပါတယ်။ဘယ်သူကဘယ်လောက်ရတယ်ဆိုတာကိုမသိနိုင်ပါဘူး။ကာကွယ်ရေးဝန်ကြီးဌာနကြီးကြပ်တဲ့ကုမ္ပဏီဖြစ်လို့စည်ရေးလျှို့ဝှက်ချက်လို့သတ်မှတ်ထားပုံရပါတယ်။ဒါပေမဲ့တက်ချုပ်ကြီးမင်းအောင်လှိုင်ရတဲ့အစုရှယ်ယာကအများဆုံးဖြစ်မှာတတိယဖြစ်စရာမလိုပါဘူး။မြန်မာတယ်လီကွန်ဥပိုင်ကုမ္ပဏီအောက်မှာ Crony ကုမ္ပဏီ7ခုရှိပါတယ်။ ဗီယက်နမ်စစ်တပ်သတင်းစာမှာတော့2020ပထမ3လပိုင်းမှာမိုက်တယ်ရဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ25သန်းရှိတယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်ဖုန်းခေါ်ကကိုပေါက်ဈေးရဲ့တဝက်သားယူတာမှုချက်ချင်းလူသုံးများသွားတာပါဒါလို့ပြန်ဆိုင်မှုမျိုးကိုတားမြစ်ထားတာမှုမြန်မာအစိုးရဘက်ကအရေးယူပြီးမိုက်တယ်ကိုဒေါ်လာ2,000,000ဒဏ်ရိုက်ပါတယ်
MyTel Telecom အတွက်ရင်းနှီးငွေဒေါ်လာတန်း 1,800 ကျော်လိုအပ်မယ်လို့ခန့်မှန်းထားတာမို့ BNN ဘက်ကဒေါ်လာတန်း 860 မတည်ဖို့ကတိပြုထားပါတယ်။2019မှာ BNN ကဒေါ်လာတန်း 163 ရင်းနှီးကြောင်းသိရပါတယ်။မြန်မာဘက်ကဒေါ်လာတန်း 840 ရင်းနှီးရမှာဖြစ်ပေမဲ့ဘာမှပြောတန်ဆိုတန်မကြားရပါဘူး။ Crony Company 12ခုထည့်ဝင်ထားတဲ့ငွေကဒေါ်လာတန်း 40 သာရှိတယ်မို့မြန်မာအစိုးရကဒေါ်လာတန်း 800 စိုက်ထုတ်ရမယ့်ပုံပေါ်နေပါတယ်။မိုက်တန်ငွေစည်းင်းကိုစစ်ဆေးမဲ့သူမရှိတဲ့အတွက်စေကောင်းဆောင်တွေအလွဲသုံးစားလုပ်ဖို့အကောင်းဆုံးကုမ္ပဏီဖြစ်နေပါတယ်။မိုက်တန်တယ်လီကွန်မှာစေကောင်းဆောင်ဘိုင်းကိုငွေပိုရှာပေးတဲ့လုပ်ငန်းဖြစ်ပါတယ်။စစ်ဆေးရင်းကိုလည်းမိုက်တန်တယ်လီကွန်စနစ်ကအထောက်အကူပေးနေပါတယ်။တကယ်တော့မိုက်တန်30သူစီကရတဲ့ငွေနဲ့စစ်အာဏာရှင်စနစ်ကိုကြားကန်နေတာဖြစ်ပါတယ်။
မိုက်တယ်ဟာဗီယက်နမ်ပိုင်ဗီယက်တယ်နဲ့ဖက်ဆက်လုပ်ထားတဲ့အတွက်ဗီယက်တယ်ကရတဲ့အခွင့်အရေးကိုရရှိနေပါတယ်။အပြည်ပြည်ဆိုင်ရာနဲ့ဗီယက်နမ်ဘန်တွေကဗီယက်တယ်ကတဆင့်မိုက်တယ်ကိုထောက်ပံ့နေပါတယ်။ဒါကြောင့်ပြည်သူလူထုကမိုက်တယ်ကိုထိထိရောက်ရောက်တပိတ်ပေါက်နိုင်ဖို့လိုအပ်နေပြီလို့ Justice for Myanmar အဖွဲ့ကဆိုပါတယ်။အလွယ်ဆုံးနည်းကတော့မိမိမှာရှိတဲ့မိုက်တယ် SIM card ကိုဖျက်ဆီးပစ်တဲ့နည်းပါပဲ။မိုက်တယ်တယ်လီကွန်ဟာဗိုလ်ချုပ်လူတန်းစားရဲ့ကိုယ်ပိုင်ပစ္စည်းဖြစ်နေတာကြောင့်ဒီမိုကရေစီအရေးရဲ့ဆန့်ကျင်ဘက်ဖြစ်နေတာကိုသဘောပေါက်ဖို့လိုတယ်လို့ဆိုပါတယ်မိုက်တယ်တယ်လီကွန်စနစ်ကြောင့်လူခွင့်ရေးချိုးဖျက်ခံရပုံကိုအရက်ဖက်အဖွဲ့တွေကလူထုကိုပညာပေးတင်တယ်လို့ဆိုပါတယ်အာကစားကန္တာဖြေပျော်ရေးကန္တာနဲ့စာနယ်ဇင်းကန္တာမှာလည်းမိုက်တယ်တဲ့အဆက်အသွယ်ဖျက်ဖို့လိုတယ်လို့သုံးသပ်ပါတယ်မိုက်တယ်ဟာဗိုလ်ချုပ်လူတန်းစားရဲ့ရုပ်ဝတ်စီးပွားရေးနဲ့စည်ရေးလုပ်ငန်းအဖြစ်ရပ်တည်နေပါတယ်။ဒါကြောင့်စစ်အာဏာရှင်စန့်ကျင်ရေးနဲ့မိုက်တယ်သပိတ်မှောက်ရေးဒွန်တွဲနေတာကိုပြည်သူလူထုသဘောပေါက်သင့်ကြောင်း Justice for Myanmar အဖွဲ့ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ဂျမားရီကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်ဂျမားရီကဏ္ဍမှာတော့စစ်အာဏာသိမ်းဆန္ဒပြပွဲအတွင်းဂျမားရီကြံပြုချက်ကိုပြောပြထားပါတယ်မြန်မာနိုင်ငံတော်ဝန်စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုအတွင်းထိခိုက်ဒဏ်ရာရအပြင်တခြားဂျမားရီဆိုင်ရာစိုးရင်ရတဲ့ကြိုတင်သတိပြုစရာတွေရှိနေတယ်လို့ဂျမားရီပညာရှင်တွေကဆိုပါတယ်ဘလို့ဒဏ်ရာနဲ့ဘလို့ကြိုတင်သတိပြုပြင်ဆင်စရာတွေရှိနေတာပါလဲဒီကြောင့်မြန်မာနိုင်ငံဆရာဝန်များအသင်းရဲ့ထရီယောဂါကုဆရာဝန်များအဖွဲ့ဒုဥက္ကဋ္ဌဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့ဒီဆန္ဒပြပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရနိုင်တာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးဒီအဓိကလက်နက်တွေဖြစ်တဲ့ရေမြောက်တို့သနတ်တို့ဒီမျက်ရည်ယူပုံတို့ကနေကာကွယ်ရေးကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးတခြားစိုးရင်ရတဲ့တိခိုက်မှုနဲ့ဒီကျမ်းမာရေးဆိုင်ရာအန္တရာယ်တွေကြိုပြင်သင့်တာတွေကိုပြောမှာမို့အဓိကပါစပြောခြင်းနဲ့ဆရာကြီး
အခုရေကဒီလောက်လေးကနဲ့လူလူကြားတွေကိုပစ်တော့ကျွန်တော်မျက်စိထိနော်မျက်စိကမ်းမှာသိကြတော့ဗောဗျာအခုထွက်လာတဲ့ဒဏ်ရာတွေကျွန်တော်တွေ့လာပြီလေပေါက်ပြဲသွားတဲ့ဒဏ်ရာတွေတွေးကြနေတဲ့ဒဏ်ရာတွေအတွင်းကြေတဲ့ဒဏ်ရာတွေကျွန်တော်ထွက်လာဖို့ရှိတယ်အဲ့ဒါကြောင့်ရေကားတိုင်းနဲ့သတိထားရမယ်သူတို့ကဒိုင်းနေကားထားတယ်ကျွန်တော်ကဒိုင်းကားထားတယ်လို့မဟုတ်ဘူးလေရေအာပြီဆိုရင်အတင်မရဲပါနဲ့သူတို့လက်နဲ့ပုံးနေအမျိုးမျိုးထုတ်နေပါတယ်ဆောင်းသွားရမယ့်ပစ္စည်းတွေကျွန်တော်သိနေပြီနော်ကိုညာတို့ကအနည်းဆုံးဟိုနဲ့ helmet ဆောင်းရမယ်ကိုယ်စီပါပါတဲ့ဂျိုးဘိုးအီဒီနဲ့ခံရမှာမျိုးကျွန်တော်လှဲချခြင်းဟာကိုယ်အတွက်အရန်ကိုလွတ်ရရှောင်းတာတော့တဖြည်းဖြည်းချင်းပေါ့ကျွန်တော်ဝင်ရမှောက်မယ်လှဲမယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဘလို့ဟိုကြိုပြီးတော့ပြင်ထားတင်တာလည်းရှိသေးလား
ကျွန်တော်အရင်ဥတန်ရေးခန်းတော့အတွေ့အကြုံကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဥတန်အလောင်းကြီးကိုကျွန်တော်တို့ပွဲနေတဲ့ပင်ခန်းမာတွေကိုယူဆောင်လာတဲ့နေ့မှာပဲအထဲမှာကျွန်တော်တို့အခမ်းအနားတွေလုပ်ဖို့ဥတန်ရဲ့အလောင်းပြင်ဆင်တဲ့ချိန်မှာညနေဆောင်းဆောင်းလောက်မှာတစ်ဖက်ကနေဟေးအပြင်ကပြစ်နေပြီဟေးဆိုပြောလိုက်တဲ့ခါနဲ့လူတုံးကြီးကပြိုဆင်းလာပြီးတော့ခုနကပွဲနေတဲ့ပင်ခန်းမာရအပြင်ကတေကားတဲ့မှာလူတွေအကုန်ပြုံပြီးတော့ပြိကြပြည်သားမှာအဲ့ထက်မှာ2-3ရက်လောက်ကိုကျွန်တော်ဆွဲထုတ်ပြီးတော့2-3ရက်အယောက်20လောက်ကိုကျွန်တော်စီးအောင်ပ အရေးပေါ်ပို့လိုက်ရတယ်တည်သွားတော့မတည်သွားဘူးပေါ့နော်လူလူချင်းလဲစတန်ပီလို့ခေါ်တယ်နော်လူလူချင်းပြီတာနင်းတာရုပ်တရက်ဖြစ်လာရင်လူတွေအရင်ပြေးကြလွှားကြတယ်လှေကားတဲ့လူနေရာမျိုးမှာရှိနေတဲ့လူတွေတစောင်းလာရှိတဲ့လူသားမျိုးတွေကအရေးကြီးတယ်လူအုပ်ပြိုဆင်းလာနိုင်တယ်ပေါ့နော်လူအုပ်များတဲ့အတွက်ကြောင့်ကိုချင်းချင်းကတော့အခုလူငယ်တွေရောလူကြီးတွေရောစီကန်းရှိရှိနဲ့ထိန်းသိမ်းနေကြတယ်ဒါပေမဲ့ရုတ်တရက်အလိုပေါ်ဝင်ပြီးတော့လောက်လေးကွာနဲ့ပဲပြစ်ပြစ်ဒါနဲ့ပဲဝင်ထိုးထိုးတနက်နဲ့ပဲလှမ်းပြစ်ပြစ်ပြီးကြလွှားကြတဲ့ခါမှာလဲကြတဲ့ဒဏ်ရာတွေလူလူချင်းချင်းပြီပြီးတော့နင်းပြီးတဲ့ဒဏ်ရာတွေချော်ကြသွားတဲ့ဒဏ်ရာတွေကလည်းအရေးကြီးတယ်ဒါကြောင့်ကျွန်တော်ကဖြစ်လာပြီဆိုကျွန်တော်လဲချခြင်းဟာကိုယ်အတွက်အရန်ကိုလွတ်ရချောင်လာတော့တဖြည်းဖြည်းချင်းပေါ့ကျွန်တော်ဝင်ရမှောက်မယ်လဲမယ်တနက်ပြစ်တာအစားဝင်ရမှောက်လို့ရှင်ပြစ်ချတာအမြဲတမ်းခက်သွားပြီသူတို့ဘက်ကနော်လူတွေကလဲထိုင်တဲ့နီးလန်းကိုသုံးရမယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောကြိုပြီးတော့ပြင်ထားတင်တာ
အကောင်းဆုံးကတော့စထွက်မယ်ဆိုတဲ့ကအုပ်စုတွေနဲ့အရေးပေါ်ဖြစ်လာရင်ငါတို့ဘယ်အုပ်စုကတော့ရှေ့မှနေမယ်ဘယ်အုပ်စုကဘေးကိုသွားမယ်နောက်ကိုသွားမယ်လူလူချင်းမပြည့်အောင်ဒီကြားမှာအရေးပေါ်တယ်လီဖုန်းနံပါတ်တွေအရေးပေါ်ဆက်သွယ်ရမှလည်းကျွန်တော်ချုပ်တင်ပြီးတော့စီစဉ်ထားတင်ပါတယ်အဖွဲ့ခေါင်းဆောင်မဟုတ်တောင်မှအုပ်စုလည်းအုပ်စုလည်းပေါ့နော်ကိုအုပ်စုလည်းငါတို့ဖြစ်လာခဲ့ရင်လွတ်ရလမ်းကိုဘယ်လိုသွားကြမလဲဘလူကိုလှမ်းပြီးတော့အရေးပေါ်ခေါ်မယ်ဘလူကိုဆက်သွယ်မယ်အားလုံးကတော့အခုတယ်လီဖုန်းနဲ့ဗီဒီယိုတွေရိုက်နေတဲ့ကြောင့်မှတ်တမ်းတွေတော့အမျိုးမျိုးတက်လာတာပဲပုံမွင်ပေါ်တာပေါ့ဗျာဒါပေမဲ့ကိုယ့်ရဲ့အန္တရာယ်ကင်းဖို့အရေးအားလည်းရှိသေးတဲ့ခါကျတော့ကိုယ့်အချင်းချင်းမှာဘယ်အုပ်စုကတော့ဘလူကိုငါတို့ကတော့တံမာတဲ့လူတွေတံမာတဲ့လူကဖေးမှာပဲအငယ်တွေကိုဘလူဦးစားပေးမယ်အမျိုးသမီးတွေကိုဘယ်နေရာမှာငါတို့ထားမယ်ဆိုတာမျိုးတွေချုပ်တင်စီမံထားဖို့တော့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီစိုးရင်ရတဲ့ကြိုသတိပြုစရာရှိသေးလား
လူတွေအများကြီးကြတော့လူငွေခေါ်တာပေါ့ဗျာလူတွေကအောက်ဆီဂျင်ရှူပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ကိုထုတ်နေတယ်။အဲဒီတော့ကျွန်တော်ရှူလို့အတွက်အောက်ဆီဂျင်ဓာတ်ကဒီနားမှာဖိအားကြောင့်ကျွန်တော်ကမရနိုင်ဘူးလူအုပ်စင်များလာတဲ့ခါကျတော့မွန်းကျက်လာတာပေါ့နော်။အဲဒီတော့လေငတ်တဲ့ယောဂါပေါ့နော်။အဲ့မှာတော်တော်များများကတော်တော်မီးလောင်တဲ့နေရာမှာအငွေ့တွေရှူပြီးတော့အောက်ဆီဂျင်မရှိလို့ကျွန်တော်တို့ဒီသတိလစ်သွားတဲ့လူတွေရှိနိုင်တယ်လို့ဒီလူလူရှားထဲမှာလည်းအောက်ဆီဂျင်ငတ်ပြီးတော့ငကိုတဲ့ကဒါမှမဟုတ်ဆတွေကထွက်ပြီဆိုရင်ကိုဖျားနာနေမထွက်ပါနဲ့ကိုအောက်ဆီဂျင်လည်းကိုထိုင်းကြည့်ကြပါ
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့နောက်ထပ်ရောဒီကြိုပြင်ထားတဲ့နဲ့ဆိုရင်ဇာရှိသေးလားဆရာ
အစာအာဟာရပေါ့နော်အဝင်းအော်ရင်အော်ရင်နဲ့ဂျီဓာတ်တွေခန်းချောက်တယ်အချူဓာတ်တွေခန်းချောက်တယ်နော်အဲ့မှာကျွန်တော်တို့သွေးထဲမှာရှိတဲ့ဇာဓာတ်တွေညော့နေသွားရင်လည်းဒီမှာရုပ်တရက်ပြာဝေပြီးတော့ဒဲသွားနိုင်ပါတယ်ကြွက်တွေလည်းတက်နိုင်ပါတယ်အဲ့တော့ကျွန်တော်တို့အခုလူတို့ကဝင်နေတဲ့အထဲမှာပိုကာရီဆက်တို့ရိုင်ယက်ဒီတို့ပါပါတယ်ဒါလေးတွေကိုတငုံတငုံတငုံတုပ်သွားရင်အဖြစ်ခုနရေတက်ခန်းချောက်ခြင်းအလက်ထရိုလိုက်ခန်းချောက်ခြင်းတွေကိုကျွန်တော်ကာကွယ်နိုင်ပါတယ်အဲ့တော့ကိုကိုရဲ့ကျမ်းမာရုပ်လဲကွက်ကိုဘူးဆိုင်ပါကိုတောက်နေကြဆေးဝါးတွေကိုလဲခရီးထားပါအရန်တော့စိတ်တက်ပါနေကြတယ်မှန်တယ်ဒါပေမဲ့ဒီနေ့အတွက်နေမကောင်းဘူးဆိုရင်နောက်တန်းကနေအားပေးသင်အားပေးပါအိမ်ရှိမှာပဲထွက်ပြီးတော့တန်ပေါင်းတီးပါအမျိုးမျိုးပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဖြစ်ဆက်ကျမ်းမာရေးဆိုင်ရာအကြံပြုခြင်းဆရာ
အပေါ်ပါသွားတာတွေကိုလဲကျွန်တော်တို့ကြိုက်တဲ့အိမ်မှာဝင်ပြီးတော့တောင်းဆိုလိုက်တာနဲ့အာသူတို့အတွက်ကိုတီးသန့်အိမ်သားတွေပါတောင်းရှိသွားတာရှိပါတယ်အဲ့တော့ကျွန်တော်တို့ public toilet တောင်မလို့ပဲနဲ့လမ်းကြောင်းတစ်လျှောက်လုံးမှာအားလုံးကအားပေးနေတဲ့ကြောင့်ကျွန်တော်အပေါ်ပါသွားတာတွေကိုလည်းကျွန်တော်တို့ဘယ်သူပဲဖြစ်ဖြစ်စီကန်းရှိရှိဆိုတာကလူငယ်တွေဦးဆောင်တယ်ကလူငယ်တွေကဒီလောက်အထိတောင်မှဘန်လမ်းပေးကိုကျွန်တော်တို့ကိုနဲ့သူတို့ငှားတဲ့လူတွေနဲ့မတူဘူးခင်ဗျအဲ့တော့အဲ့ဒီကြောင့်ကျွန်တော်တို့အိမ်တွေကလည်းကျွန်တော်တို့ကူညီဖို့အသင့်ပါပဲတကယ်လို့များအသေးအံဖြစ်လာတော့မှနီးစရာအိမ်ထဲကိုဝင်မှလုံခြုံအောင်မှလုံခြုံဖို့လုပ်ပါအားလုံးအားလုံးတော့အိမ်ရက်သူရက်သားတွေကလည်းကာကွယ်ပေးဖို့အသင့်ပဲဆိုတာတော့အားလုံးကယုံကြည်ထားကြပါတယ်အဲ့တော့အားလုံးကလည်းဒီရောဖြစ်လာခဲ့လို့ရှိရင်ကိုလူတွေကိုဖွဲ့ပေးဖို့ပေါ့နော်ဖွဲ့ပြီးဒီဒီပဲအထဲမှာပဲကျွန်တော်အနာယူခိုင်းဖို့တင်းငင်အေးသေးသွားတဲ့အချိန်လေးကြာမှပြန်ပြီးထွက်ဖို့เนาะအဲ့ဒါမျိုးတွေကတော့အပေါ်အပါကြင်မကပါဘူးအစားအသောက်အနေထိုင်အနာယူအကုန်လုံးကိုရက်ရွာတွေကိုကျွန်တော်အားကိုးလို့ရပါတယ်အဲ့တော့ရက်ရွာနဲ့ဝေးတဲ့နေရာမျိုးရောက်နေရင်တော့နည်းနည်းသတိထားပါတိတ်ပြီးတော့တချို့နေရာကကွင်းပြင်ကြီးတွေဖြစ်နေမယ်အဲ့ဒီမျိုးလူမျိုးနေရာမှာကျုံသွင်းပြီးတော့ကိုယ်ဘက်ပိတ်ဒီဘက်ပိတ်နေကျွန်တော်တို့ကိုပြေးလို့မရအောင်လုပ်တာမျိုးတွေရှိလာနိုင်ပါတယ်အဲ့ဒီလူမျိုးနေထားမှာကိုကဆက်လိုက်မလားမလိုက်ဘူးလားတို့မရှင်နည်းနည်းရှောင်ရမလားတို့မရှင်နေရာလှဲ့မလားဆိုတာကိုစဉ်းစားဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့နောက်ထပ်ရောဒီကျိုသတိထားစရာမျိုး
ငင်းချမ်းစွာဆန္ဒပြနေတဲ့သူအကျန်းဖက်တယ်ဆိုတဲ့ကွာဒီကြားထဲမှာသူတို့ဝေးထားတဲ့9000သားတွေကဒုတ်တွေတန်ဒုတ်တွေเนาะဓာတ်တွေအထဲမှာစောင်းလာနိုင်တယ်လူတွေထိုးသွားနိုင်တယ်လို့ဆရာမင်းကိုနိုင်လည်းပြောခဲ့ပြီးပြီဓာတ်တွေကိုကျွန်တော်သတိဝရိယနဲ့เนาะကိုဟတ်ကိုတော့ကိုအုပ်စုနဲ့ကိုနေပါเนาะအများပေါင်းပါလူတွေတန်တရားဖြစ်ွယ်လူတွေကိုရှောင်ရှားပါအတင့်မရေပါနဲ့ဒီလူတွေကဆင်းလာပြီးတော့လောက်လေးကတည်းမကဘူးဒါနဲ့တရှိနဲ့အကုန်ရမ်းသွားနိုင်ပါတယ်ဒါတွေကသူတို့ဘက်ကအကျန်းဖက်နီးပန်သမျှမလို့ဘူးတဲ့နီးတွေထုတ်သုံးလာဖို့ရှိတယ်ဆိုတာကိုသူတို့ဘက်ကသတိထားနေဖို့လိုပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ့နော်လူသံပေါင်းများစွာနဲ့ချီပါဝင်နေချိန်မှာကျမ်းမာရေးဆိုင်ရာအန္တရာယ်တွေမဖြစ်ဖို့အတွက်ပေါ့နော်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
နောက်နေ့တွေအားပေးမယ်ဆိုရှင်တော့အေးဝါအိပ်ပါ ပြည်သူလူထုဆက်လက်ပြီးတော့တိုက်ပွဲဝင်ကြအောင်မယ်ကျွန်တော်တို့ကအတွေ့အကြုံတွေအရဒီတည့်ရနဲ့မပြီးနိုင်ဘူးဒီနေ့တော့တို့အမျိုးမျိုးကျွန်တော်တို့တိတ်ခွတ်မဲ့ဥပဒေတွေပြဋ္ဌာန်းလာပါပြီအဲ့တော့လူထုကအများဆုံးသိရှိကြပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ပစင်ချမအီကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ပစင်တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပစင်တင်ဆက်သွားမယ်တိုင်းရင်းသတင်းလောက်ကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့ဆက်အာနာတိမ်မှုကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေပြတ်သွားပြီးဖြစ်တဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လည်းပြတ်သွားပြီလို့ KNU Concert Group ကပြောကြားလိုက်ပါတယ်စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားမှုကိုရှမ်းပြည်ကဂျားကောင်းပါတီ SNLD နဲ့တအန်းပါတီ TNP တို့ကရင်းဆိုလိုက်ပါတယ
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါဖေဖော်ဝါရီလ၁ရက်နေ့ကလွတ်ဆောင်ခဲ့တဲ့စစ်အာဏာသိမ်းမှုကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေပြတ်သွားပြီးဖြစ်တဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လည်းပြတ်သွားပြီးလို့ KNU Consent Group ပြောရေးဆိုခွင့်ရှိသူဘဒိုနော်စီဖိုရာစိန်ကပြောပါရယ် NLD ပါတီအာဏာရတဲ့အခါတုန်းကဒီ process ကိုသူတို့လွတ်ဆောင်ခဲ့တာဖြစ်ပြီးအခုဒီလွတ်ဆောင်ချက်တွေအလုံးကိုတပ်မတော်ကဖျက်သိမ်းပြီးအဓမ္မအာဏာသိမ်းယူထားတဲ့အတွက်အလုံးပြည့်ပြဲပြီးလို့မြင်ကြောင်းစစ်အာဏာသိမ်းယူမှုကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြည့်ပြည့်သွားပြီဖြစ်ကြောင်းဘဒိုနော်စီဖိုရာစင်ကဆိုပါတယ်ရွေးကောက်ပွဲမှာအနိုင်ရရှိထားတဲ့ NLD အစိုးရစီကတပ်မတော်ကအာဏာသိမ်းယူလိုက်တဲ့အပေါ်ပြင်းထန်စွာရှုံချကန့်ကွက်ကြောင်းဖေဖော်ဝါရီလဇန်ပိုင်းက KNU Consent Group ကထုတ်ပြန်ထားပါတယ်တစ်ဖက်မှာလည်းဖေဖော်ဝါရီလ19ရက်နေ့ကနေ20ရက်နေ့အထိနှစ်ရက်တာပြုလုပ်တဲ့ NCA အပြည့်ရအဖွဲ့များရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရဲ့ online အထူးစည်းဝေးကနေလက်ရှိကာလမှာအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးအရတွဲဆုံဆွေးနွေးညှိနှိုင်းမှုတွေကိုရပ်ဆိုင်းထားမယ်လို့ PPST ကထုတ်ပြန်လိုက်ပါတယ်
စစ်အာဏာရှင်ကြဆုံးရေးအတွက်တနင်္ဂနွေလုံးလူထုအုံကြွမှုဖြစ်ပွားနေခြင်းရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်တွင်းမှာမြန်မာစစ်တပ်နဲ့ကချင်လူလတ်ရေးကြိုင်ရေးတပ်တို့အကြားတိုက်ပွဲဆက်တိုက်ဖြစ်ပွားလာနေပါတယ်ဖေဖော်ဝါရီလ20ရက်နေ့လောက်ကစပြီးယနေ့အထိတိုက်ပွဲဆက်တိုက်ဖြစ်ပွားလာနေတာပါဖေဖော်ဝါရီလ24ရက်နေ့မနေ့အစောပိုင်းကမူဆယ်မြို့ဆွန်ဆော်ရက်ွက်မှာရှိတဲ့တာမူးညင်းတရုတ်ပြည်သူစစ်တပ်ဖွဲ့ပိုင်ထန်းရှချိုင်ဖူအမည်ရှိဟိုတယ်တစ်ခုနဲ့နေအိမ်တစ်လုံးကိုလက်နက်ကင်အုပ်စုတစ်ခုကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်တိုက်ခိုက်မှုကြောင့်ဒေသခံတွေသေဆုံးသွားပါတယ်အခုမဆောင်လို့ KIA တပ်ကလာရောက်ပစ်ခတ်တိုက်ခိုက်တယ်လို့ဒေသခံတွေပြောပေမဲ့ KIA ဘက်ကအတည်မပြုပါဘူးအဲ့ဒီဟိုတယ်ကိုဝင်ရောက်တိုက်ခိုက်တဲ့အချိန်မူဆယ်မျိုးပန်းလုံကွက်တစ်မှာစခန်းချထားတဲ့မြန်မာစစ်တပ်စခန်းတစ်ခုကိုလည်းဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်
။မွန်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှမွန်ညင်ညွတ်ရေးပါတီ MUP တွဲဖက်အတွေ့အကြုံမူတက်နိုင်လည်းတမအခေါ်နိုင်ခင်မောင်စင်အဖွဲ့ဝင်အဖြစ်ပါဝင်လာခဲ့ကြောင်းစစ်ကောင်စီကနေဖေဖော်ဝါရီလ21ရက်နေ့ကထုတ်ပြန်ထားပါတယ်။မွန်ညင်ညွတ်ရေးပါတီ MUP အနေနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှပါဝင်ရတာဟာနိုင်ငံရေးအရာမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နီလန်းဖြင့်သာလက်ရှိတစ်ဆုတ်နေတဲ့ပြဿနာတွေကိုငြင်းချမ်းစွာအဖြေရှာနိုင်လိမ့်မယ်လို့ယူဆထားကြောင်းနိုင်လည်ဤတမကဆိုပါတယ်မွန်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှမွန်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှူးဟောင်းဦးစော်လင်းထွန်းကိုကောင်စီဥက္ကဋ္ဌအဖြစ်၎င်းပြည်ခိုင်ဖြိုးပါတီမွန်ပြည်နယ်ဥက္ကဋ္ဌဦးအောင်ကြည်သိန်းအဖွဲ့ဝင်အဖြစ်ပါဝင်နေတာဖြစ်တဲ့အတွက်စုစုပေါင်းအယတ္တ3ဦးပါဝင်နေပါတယ်ဒါအပြင်ပြည်ထောင်စုရေကောက်ပွဲကော်မရှင် UEC ရဲ့ကမ်းလှမ်းချက်အရနိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီအဖွဲ့မှပါဝင်နိုင်ဖို့ကိုမွန်ညင်ညွတ်ရေးပါတီဘ ഹു အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာပညာအောင်မိုးကို MUP ကရွေးချယ်ထားပါတယ
်ဘင်္ဂလားမြန်မာနယ်စပ်မောင်တော်မြို့နယ်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်နယ်စပ်ချန်စီယိုလုပ်ငန်းလုပ်ကိုင်နေသူနှုတ်ဦးတန်ရာရရှိသွားပါတယ်ဖေဖော်ဝါရီလ22ရက်နေ့နာနဲ့ပိုင်းကနေချာမှတ်တယ်မှ36နဲ့30ခွင်ကြားမှာဖြစ်ပွားခဲ့တာပါတန်ရာရရှိသူနှုတ်ဦးကတော့ဘူရီတောင်မြို့နယ်ဘန်ကုံမကျေးရွာကကိုမောင်ထွန်းနဲ့မောင်တော်မြို့နယ်မီးတိုက်ကျေးရွာက ကိုမောင်ထွန်းဖြူတို့ဖြစ်ပြီးတန်ရပြင်းထန်တဲ့ကိုမောင်ထွန်းကိုစစ်တွေဆေးရုံပို့ဆောင်ကူတနေတယ်လို့မောင်တော်မျိုးခံကပြောပါတယ်ရခိုင်ပြည်နယ်မှာရခိုင်တပ်တော်အေအေနဲ့မြန်မာစစ်တပ်အကြားလက်ရှိမှာတိုက်ပွဲဖြစ်ပွားမှုတွေမရှိတော့ပေမဲ့အစိုးရတပ်ကမေမြုံမှန်ရှင်းလင်းမှုတွေလုပ်ဆောင်နေပေမဲ့နေစတေတာနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့ကြေးရွာနီးတွေမှာမှန်ရှင်းလင်းလုပ်ဆောင
PH ကနေချင်းအမျိုးသားဒေါက်တာဆာဆာကိုကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်တာဝန်ပေးလိုက်ပါတယ်။ဖေဖော်ဝါရီ22ရက်နေ့က CRPH ကနေထုတ်ပြန်ကြေညာထားပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအလုံးကိုမြန်မာနိုင်ငံသား54တန်းနဲ့အတူရပ်တည်ပေးပါလို့ဒေါက်တာဆာဆာကပြောဆိုတိုက်တွန်းလိုက်ပါတယ်။ချင်းပြည်နယ်သားဒေါက်တာဆာဆာဟာအမေနီးယားနိုင်ငံမှာဆေးပညာဒေါက်တာပွဲရရှိထားသူဖြစ်ပြီးချင်းတောင်တန်းမှာဆေးဝါးကုသမှုပေးနေတဲ့ Health and Hope အဖွဲ့တည်ထောင်သူလည်းဖြစ်ပါတယ်။အဲ့ဒီ Health and Hope အဖွဲ့ကို British တော်ဝင်အင်ရှစ်ဆန် Charles Minder ကနိုင်ငံပြုထားပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်အာဏာသိမ်းလိုက်တဲ့နေပြည်တော်စစ်ကောင်စီကနေအသစ်ပြန်လည်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေကိုဖေဖော်ဝါရီ26ရက်နေ့မှာတွေ့ဆုံဖို့နေပြည်တော်ကိုဖိတ်ခေါ်လိုက်ပါတယ်။စစ်ကောင်စီရဲ့ကံလမ်းမှုကိုရှမ်းနိုင်ငံရေးပါတီတွေတွားရောက်တွေ့ဆုံဖို့ရှိနေပါသလား။နမ်ဟော့ကနေစူးစီးတင်ဆက်ပေးထားပါတယ်။
စစ်ကောင်စီရဲ့ကံလမ်းဖိတ်ခေါ်မှုကိုရှမ်းကိုစားပြုတ်ပါတီဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရောရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကပါလက်ခံရရှိတယ်လို့သိရပါဗျ။ဂျားခေါင်ပါတီလိုအတိများကြတဲ့ SNLD ပါတီကတော့လက်ရှိစစ်ကောင်စီဟာနိုင်ငံတော်အာဏာကိုသိမ်းယူထားတဲ့အဖွဲ့ဖြစ်တာကြောင့်မိမိတို့ပါတီရဲ့နိုင်ငံရေးယက်တီချက်နဲ့လုံးဝမတူညီတာကြောင့်သူ့ရဲ့ကံလမ်းဖိတ်ခေါ်ချက်ကိုလက်မခံခဲ့ဘူးလို့ပါတီအတွင်းရေးမှူးလည်းဖြစ်ပါတီပြောခွင့်ရလည်းဖြစ်တဲ့စိုက်လေကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်ကိစ္စအခေါ်မှာဟောပြောကုန်ကွန်တီတာဟောကမှန်တဲ့ဆောက်ခါတင်ကခင်
ဒီနေ့ကျွန်တော်တို့ပဟုကော်မတီအစည်းအဝေးလုပ်ပြီးတော့ဆုံးဖြတ်ချက်ချပါတယ်သူတို့ဖိတ်ခေါ်တဲ့အစည်းအဝေးကိုမတက်ဖို့ကျွန်တော်တို့ဆုံးဖြတ်လိုက်ပါတယ်သူတို့ဘုံထဆက်မေးလာလို့ကျွန်တော်တို့ဖြေချလိုက်ပါပြီဘာကြောင့်မတော်တက်လဲဆိုတော့ရှင်းပါတယ်ကျွန်တော်တို့နိုင်ငံရေးမြုံမှန်းချက်နိုင်ငံရေးရည်တည်ချက်နဲ့သူတို့နိုင်ငံရေးရည်တည်ချက်ကစီနဲ့ရေလို့ဘယ်နဲ့ညာလို့ကြွားချနေပါတယ်ဒါကြောင့်တော့မတက်ဖို့ဆုံးဖြတ်လိုက်တာပါ
အမျိုးသားဒီမိုကရေစီအင်အားစု NDF မှာပါဝင်တဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့စစ်ကောင်စီဖိတ်ကြားလာတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တွေ့ဆုံပွဲကိုတက်ရောက်မယ်လို့ပါတီအတွင်းရေးမှူးစိုက်ဖို့အောင်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်ဟိုခေါရင်းသူပါတီဆောက်ခືအနောက်ခါလေးဟ ோம் ဟ ோம் ကန်ကတန်ဝဲအန်
ကျွန်တော်တို့တိုင်းရင်းသားပါတီတွေစုပေါင်းဖွဲ့စည်းထားတဲ့ MDF နဲ့လည်းဆက်တွေ့ဆွေးနွေးပြီးကျွန်တော်တို့တက်ရောက်ဖို့တင့်နေဆိုပြီးတော့မှသွားတက်ဖို့ဆုံးဖြတ်ထားကြပါတယ်တခြားပါတီဝင်တွေလည်းတက်မယ်ဆိုလို့ကျွန်တော်တို့လည်းတက်ဖို့ဆုံးဖြတ်လိုက်တာပါ
ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကကြားခေါင်ပါတီ SNLD ဟာ43နေရာနဲ့ရှမ်းပြည်မှာတတိယအများဆုံးအနိုင်ရရှိခဲ့ပါတယ် SNDP ကြားဖြူပါတီကတော့မိုင်းပန်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်တနေရာအနိုင်ရရှိခဲ့ပါတယ်အလားတူရှမ်းပြည်မှာလွတ်တော်12နေရာအထိအနိုင်ရခဲ့တဲ့တအံ့မျိုးသားပါတီကလည်းဘာမှမပြင်ဆင်ရတဲ့အတွက်အစည်းအဝေးမတက်နိုင်ကြောင်းလက်ရှိအခြေအနေကလည်းခရီးသွားလာလို့အဆင်မပြေသေးတဲ့အတွက်မသွားဖို့ဆုံးဖြတ်လိုက်ကြောင်း TNP အထွေထွေအတွင်းရေးမှူးမိုင်းဦးခိုင်ကပြောပါတယ်ဒီလုံးချွတ်အနိုင်ရထားတဲ့ NLD ပါတီကလည်းအာဏာသိမ်းစစ်တပ်ဟာတရားဝင်အစိုးရမဟုတ်ဘူးလို့ကြေညာထားပြီးပြည်ထောင်စုလွတ်တော်ကိုစားပြုလွတ်တော်တိုင်းပြည်နယ်လွတ်တော်ကိုစားပြုလွတ်တော်တွေဖွဲ့စည်းပြီးစစ်ကောင်စီကိုဆန့်ကျင်ကန့်ကွက်နေပါတယ်
ကချင်ပြည်နယ်ကမြို့နယ်တွေမှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေကအရှိန်မြင့်နေတယ်လို့တစ်ဖက်မှာလည်းဖမ်းဆီးအရေးယူမှုတွေကဆက်တိုက်ရှိလာနေပါတယ်ဒီအကြောင်းအမိရဲ့စူးစီးချက်ကိုတော့နိုင်ငံဝန်ကနေတင်ဆက်ပေးမှာဖြစ်ပါတယ်
ကချင်ပြည်နယ်ပူတောင်မြို့မှာဆန္ဒပြလူငယ်ကိုစစ်တပ်ကဖေဖော်ဝါရီ20ရက်နေ့ကဖမ်းဆီးခဲ့ရမှာအဲ့ဒီထဲက4ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ရန်9ဦးကတော့ပူတောင်ထောင်ကိုပို့လိုက်ပြီးတရားစွဲဆိုထားတယ်လို့အမှုနဲ့ပတ်သက်ပြီးလိုက်ပါဆောင်ရွက်ပေးနေတဲ့ဒေသခံတူကပြောပါရတယ်
။ကျွန်တော်ရှင်းနေတယ်နဲ့ဥစ္စာအခက်ကတချို့တော်တိတ်ကြတယ်တွေ့ခွင့်မရခင်ရှင်းနေတယ်နဲ့တွေ့ခွင့်မရခင်ဘူး။ဒါနဲ့ရမန်ယူထားတဲ့အကြောင်းဒီ3လ5ရက်မှရုံထုတ်မယ်ဆိုတဲ့ဟာပဲတတင်းရရှိခဲ့တယ်။ပုံမှန်နဲ့ဆွဲထားတဲ့သဘောရှိတယ်ဟုတ်ပုံမှန်နဲ့ဆွဲလိုက်လို့ဟိုဘက်ဟောနောက်နှစ်ပတ်ကျတော့ရုံထုတ်မယ်ဆိုတဲ့သဘောအဲ့လိုဖြစ်တယ်။ကောင်းကောင်းလည်းမင်းနဲ့အမှုလည်းသူနဲ့တွေ့ခွင့်မရှိတဲ့အခါကျတော့မြင်လေကောင်းမှမတွေ့လိုက်ရဘူး။144ရဲ့905ခခွေလာအဲ့ဒါ
ဒီနေ့တခြားကတော့မတရားအသင်ဆက်တဲ့အမှုနဲ့ပါတယ်ဆိုတာတော့ကြားတယ်ဟုတ်ဘုရားဥက္ကတရားဆွဲဆိုခံရတဲ့သူတွေကတော့ကိုလိုဆုံအောင်ဒီကိုစင်ဝါကိုမလောင်ဖီနောင်အောင်ကိုစံထရန်ဆိုင်နဲ့ကိုဖုံရော့ဖီနန်တို့ဖြစ်ကြပြီသူတို့ထဲကကိုစံထရန်ဆိုင်ကတော့မတရားအသင်ဆက်တဲ့အမှုဥပဒေပုံမှန်နဲ့လဲတရားဆွဲဆိုထားပါတယ်ဒီလူငယ်ငါဥကိုပြန်လို့ပေးဖို့တိရခဏိကဆန္ဒပြတောင်းဆိုနေကြသ ဒီနေ့ဆီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဆီကလည်းအကူအညီတောင်းခံထားတယ်လို့သီရခဏိကပြောပါရယ်။ဒါ့အပြင်မွန်ညင်းမြို့ကအပြောရန်စားပုံစီရနှုတ်လည်းဖြစ်ပရဟိတသမားလည်းဖြစ်သူနှုတ်နဲ့တုတ်တန်ဆောက်သူကိုအခုလ
ဒီလိုရှာမှုလည်းပတ်သက်ပြီးမှာပါမှသူပတ်သက်ပြီးမရှိပါသေးတာပဲသူလည်းသူတို့ကတော့ပြောရန်တပုံတရားလေးပဲဒီရောဒီကိုဗစ်ကာလာကတော့ဘယ်လိုဗော်လန်တီယာတွေလုပ်ကြတော့ဘုန်းကြီးမှကြိုတင်အိတ်တာတော့တုတ်တန်ရှောရှိပါတယ်အဲ့ဒီမှာပြန်ကြတော့ဗျာအဲ့ဒီမှာနေကြပြီးမှသူတို့ကဟိုဗော်လန်တီယာတွေလုပ်ကြတာပေါ့နော်ကိုဗစ်ဗော်လန်တီယာတွေအဲ့ဒါဆိုတော့အဲ့ဒီမှာသူတို့ကပြိုင်ကြတယ်လို့
ကျန်နူကတော့သဘာဝပေးစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲဆိုထားပြီးဖေဝါရီလ25ရက်နေ့မှာရုံးထုတ်စစ်ဆေးမယ်လို့လိုက်ပါကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။မြကြီးနယ်မြို့မှာလည်းတန်ဃာတော်တဘာပါဝင်စန္ဒပြပြည်သူ20လောက်ဖမ်းခံခဲ့ရပါတယ်။တန်ဃာတော်ကလွှဲပြီးတော့ကျန်တဲ့ပြည်သူတွေကိုကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ PCG ရဲ့ညှိနှိုင်းပေးမှုကြောင့်ပြန်လွတ်လာပြီးဖ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
စစ်အာဏာသိမ်းယူမှုကိုပြည်လုံးကျွတ်ဆန့်ကျင်ကန့်ကွက်နေတဲ့အချိန်ရှမ်းပြည်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်တို့အကြားတိုက်ပွဲဖြစ်ပွားလာနေပါတယ်စစ်ကောင်စီဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားမှုကိုရှမ်းပြည်ကကြားခေါင်းပါတီ SNLD နဲ့တအန်းပလောင်ပါတီ TNP တို့ကညှင်းဆိုလိုက်ပါတယ်
ရရှိနေခုနားဆင်နေကြတာကတော့ကျမတို့ Viva Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ
တော်ရရှိနေခုနားဆင်ကြတာကတော့အပတ်စဉ်တိုင်းရင်းသတင်းတွေအစီအစဉ်ဖြစ်ပါတယ်။အခုတစ်ခါတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။အာဆီယံဖွဲ့အနေနဲ့ဗရိညင်စာတမ်းပါမူတိုင်းရည်တည်ပေးဖို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကိုပြောခဲ့တယ်လို့ CRPH ကော်မတီဝင်လွှတ်တော်ကိုယ်စားလှယ်တဦးက VOE ကိုပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကသူမြန်မာပြည်လာမဲ့အပေါ်သဘောထားကို CRPH ကိုမေးမြန်းခဲ့ပြီးတဲ့နောက်ခီးစဉ်ကိုဖျက်သိမ်းခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ဒီနေ့ညအူပိုင်းကရန်ကုန်တာမွေအောင်မင်္ဂလာရက်ကွက်မှာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေခန့်ထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုကိုရက်ွက်နေလူလူကဝိုင်းပြီးတော့ကန့်ကွက်နေချိန်မှာရဲအင်အားအလုံးရင်နဲ့ရောက်လာပြီးတော့နေနှင်းခဲ့ပါတယ်ရက်ွက်နေလူလူကကြွေးကြော်တန်တွေအော်ဟစ်ပြီးတော့တံမုံတွေတီးပြီးကန့်ကွက်နေကြတဲ့အချိန်မှာရဲတွေကလူအုပ်ထဲအတင်းဝင်ရိုက်နှက်ပြီးတော့တနက်တွေလဲပစ်ခတ်ခဲ့ပြီးတော့တနက်ပစ်ခတ်တန်၁၀ချက်ထက်မနည်းကိုဗီဒီယိုကလက်ခံရရှိတဲ့ဗီဒီယိုထဲမှာကြားခဲ့ရပါတယ်နောက်ထပ်ရဲအင်အားအလုံးရင်နဲ့စစ်ကားတွေလည်းထပ်ရောက်လာခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဒီဖြစ်ရတဲ့မှာဖမ်းဆီးခံရတဲ့သူ15ယောက်ထပ်မနေရှိတယ်လို့လည်းရက်ကွက်သူတဦးက VOE ကိုပြောပါရခင်ဗျာရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွန့်မြို့နယ်ရန်ကုန်ဘူဒါကြီးအနီးမှာတမတော်ကိုထောက်ခံဆန္ဒပြသူတွေနဲ့ရက်ကွက်နေပြည်သူတွေကြားဒီကနေ့ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့ပြီးတော့တမတော်ထောက်ခံဆန္ဒပြတဲ့သူတွေကလေးကွာတွေခဲတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူ20ထပ်မနေလဲဒီနေ့မနက်ပိုင်းမှာထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ရန်ကုန်မန္တလေးပါဝင်နိုင်ငံတော်ကတခြားမြို့တွေမှာဒီနေ့စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့နှွေဦးတော်လိုင်းရေးဆန္ဒပြပွဲတွေဆက်လက်ပြုလုပ်ခဲ့ကြပြီးတော့ဒီနေ့မှာဆန္ဒပြတဲ့သူတွေကတနခါလှူရှားမှုကိုပြုလုပ်ခဲ့ကြပါတယ်ခင်ဗျာသတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Channel ဖြစ်ပါတယ် View American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ19.25 32နဲ့လိုင်းလမ်းမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.